မင်္ဂလာပါခင်ဗျာကျမ်းမာရှင်လန်းကြပါစေ VOA အမေရိကန်တန်မြန်မာပိုင်းရဲ့2019ခုဖေဖော်ဝါရီ5ရက်အင်္ဂါနေ့မနေ့ကအတန်လွင့်စီစဉ်တွေကိုမြို့တော်ဝါရှင်တန်ဒီစီကနေပြီးတော့လိုင်းဒိုမီတာ30 40 48ပြင် VOA ရဲ့ Facebook စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုမနေ့ပိုင်းမှာစီစဉ်တွေကိုတင်ဆက်သွားမှာကကျွန်တော်ကြော်အောင်လေပါခင်ဗျာ
မင်္ဂလာပါရှင်ကျမခင်မြတ်တပ်ပါဒီမနေ့သတင်းတွေကိုမတ်စုရင်ထွေးနဲ့အတူကြီးညာပေးမှာပါဗင်နီဇွဲလားနိုင်ငံမှာဗင်နီဇွဲလားသမ္မတမာဒူရိုဟာဥရုဂွေးမှာရှိတဲ့ဘန်တဲကိုအမေရိကန်ဒေါ်လာ1.2 billion လွှဲပြောင်းပေးဖို့ကြိုးစားနေတယ်လို့အတိုက်ခံခေါင်းဆောင်ကတနင်္လာနေ့မှာပဲပြောကြားလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ဒုတိယအကြိမ်မြောက်နိုင်ငံတော်အခြေပြမိန့်ခွန်းကိုအင်္ဂါနေ့ည9:00မှာပြောကြားတော့မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားရမှာပါကိုကြောင်လေ
ဟုတ်ကဲ့ပါခင်ဗျာအဲ့လိုမျိုးသတင်းတွေကြားပြီးလို့ရှိရင်နားဆင်ကြရမယ့်ထဲမှာဆိုလို့ရှိရင်ကော်ဖီအာနံအကြံပေးချက်တွေကိုအကောင့်ထဲပို့ဖို့မြန်မာစုအကိုဖီအားတွေပေးရေးကုလသမဂ္ဂလုံခြုံရေးကောင်စီမှတိုက်တွန်းနေကြတဲ့အကြောင်းကြားဖို့ရှိပါတယ်နောက်တစ်ခါအမေရိကန်ထက်လွတ်တော်မှာတင်သွင်းခဲ့တဲ့မြန်မာရေးဆုံးဖြတ်ချက်မူကြမ်းအပေါ်မှာမြန်မာအံမတ်ကြီးရဲ့တုံ့ပြန်ချက်ကဘလို့ရှိသလဲနော်ဒီနေ့ညပြောမယ်သမ္မတထရမ့်ရဲ့နိုင်ငံတော်အခြေပြမိန်ကွန်းအကျိုးမြင်ကွင်းစတာတွေကိုကြားဖို့ရှိပါတယ်နောက်ပိုင်းမှာလည်းပတ်စင်တင်ဆက်ပေးနေကြစီးပွားရေးကဏ္ဍနဲ့သုတဆုံလင်းအမေရိကန်တခွင်စီစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်ဆွေရင်ထွေးတို့ကကြေညာကြပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုဟာဥရုဂွေးမှာရှိတဲ့ဘန်တဲကိုအမေရိကန်ဒေါ်လာ 1.2 billion လွှဲပြောင်းဖို့ကြိုးစားနေတယ်လို့အတိုက်ခံခေါင်းဆောင်ဖြစ်တဲ့သူ့ကိုယ်သူယာယီသမ္မတအဖြစ်နဲ့ကြေညာထားတဲ့ဟွမ်ကွာရီတို့ကတနင်္လာနေ့မှာပဲပြောကြားလိုက်ပါတယ်။ဥရောပနိုင်ငံတရားစင်ကျော်ကနေသူ့ကိုဗင်နီဇွဲလားနိုင်ငံရဲ့ခေါင်းဆောင်အဖြစ်နဲ့တည်ဝင်အသိအမှတ်ပြုခဲ့ပြီးတဲ့နောက်မှာနိုင်ငံကိုရုတ်တံမင်ကွန်းပြောကြားရမှာကွာရီတို့ကမာဒူရိုဟာနိုင်ငံတော်ဖွံ့ဖြိုးရေးဘဏ်ဘန်ဒက်စကတ်ငွေတွေကိုဥရုဂွေးကဘဏ်တစ်ခုကိုလွှဲပြောင်းနေတယ်လို့အထောက်ထားတစုံတရာမပြဘဲနဲ့ပြောကြားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကွာရီယိုကိုသမရဖြစ်နဲ့သတ်မှတ်ခဲ့တဲ့အမေရိကန်ပြည်ထောင်စုကအခုလိုဩစတြေးလျပြင်သစ်ဂျာမနီဆွီဒင်ဗြိတိန်အပါအဝင်ဥရောပနိုင်ငံတွေရဲ့တနင်္လာနေ့ဆုံးဖြတ်ချက်ကိုကြိုဆိုလိုက်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောကြားလိုက်ပါတယ်။ဟွမ်ကွန်ဒေယိုကိုဗင်နီဇွဲလားရဲ့ယာယီသမ္မတအဖြစ်နဲ့အသိအမှတ်ပြုကြောင်းဥရောပပါလီမန်ရဲ့ဇန်နဝါရီလ31ရက်ဆုံးဖြတ်ချက်အတွက်လှိမ့်လိုက်လဲလဲကြိုဆိုပါကြောင်းဥရောပနိုင်ငံတွေဟာအမေရိကန်နဲ့တခြားနိုင်ငံပေါင်း23နိုင်ငံကျော်နဲ့အတူဗင်နီဇွဲလားနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရဟွမ်ကွာရီတို့ကိုယာယီသမ္မတအဖြစ်နဲ့အသိအမှတ်ပြုခဲ့တာဖြစ်ကြောင်းဝန်ကြီးပွန်ပီယိုကကြေညာချက်ထုတ်ပြန်ပြီးပြောဆိုလိုက်တာပါမာဒူရိုကိုလွတ်လပ်မြတ်တာတဲ့ရွေးကောက်ပွဲကျင်းပပေးဖို့ဒါမှမဟုတ်ဂွာဒီယိုကိုယာယီသမ္မတအဖြစ်နဲ့လက်ခံဖို့အတွက်နိုင်ငံအများပြားကပြောကြားခဲ့ပြီးတဲ့နောက်မှာအခုလိုကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ
်သက်သေရွေးရဲ့ထွက်ဆိုချက်တွေကိုရုံးတော်မှာ3လကြားနာခဲ့ပြီးတဲ့နောက်နာမည်ကြီးမက္ဆီကိုမူရစေခေါင်းဆောင်အယ်ချာပိုဂေါစမန်ရဲ့မူရစေမောင်ကိုရောင်းဝယ်မှုဆွဲချက်နဲ့ပတ်သက်လို့နယူးယောက်မှာရှိတဲ့ဂျူရီခုံရုံးကသက်သေထွက်ချက်တွေကိုဆုံးဖြတ်ချက်ချဖို့တနင်္လာနေ့ကစီစဉ်တုံ့သက်ခဲ့ကြပါတယ်။တမာရီခုံရုံးအဖွဲ့ဝင်တွေကအစိုးရရှေ့နေဘက်ကသက်သေပေါင်း50ကျော်တို့ရဲ့ထွက်ဆိုချက်တွေကိုကြားနာခဲ့ပါတယ်။မူရစေကိုင်းကောင်းဆောင်ဖြစ်တဲ့အသက်62နှစ်အရွယ်ဂေါ့စမန်ဘလိုအာနာကြီးထွားခဲ့လဲဆိုတဲ့အကြောင်းကိုလည်းကြားနာခဲ့ကြပါတယ်။အစိုးရရှေ့နေဘက်ကပြောတာကတော့ဂေါ့စမန်အနေနဲ့အမေရိကန်ပြည်ထောင်စုကိုကိုကင်းတန်ချိန်ပေါင်း200မှောင်ကိုတင်သွင်းဖို့ကြီးကြပ်ခဲ့တဲ့အပြင်နယ်မြေအငင်းပွားမှုတွေမှာကျူးလွန်ခဲ့တဲ့လူသတ်မှုတွေမှာတာဝန်ရှိတယ်လို့လည်းတင်ပြထားပါတယ်။ဂေါ့စမန်က2ချိန်ထွက်ပြေးလွတ်မြောက်ခဲ့တဲ့အတွက်နာမည်ကြီးခဲ့တဲ့ဂေါ့စမန်ဟာလွန်ခဲ့တဲ့3နှစ်ကအဖမ်းခံခဲ့ရတာဖြစ်ပါတယ်။အမေရိကန်ဗန်နာရေးဝန်ကြီးဌာနကဂေါ့စမန်ကိုအာဏာအရှိဆုံးမူရစေရောင်းဝယ်သူလို့လည်းပြောခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ဒုတိယကြိမ်မြောက်နိုင်ငံတော်အခြေပြမိန့်ခွန်းကိုအင်္ဂါနေ့ည9:00မှာပြောကြားတော့မှာဖြစ်ပါတယ်။အမေရိကန်အောက်လွှတ်တော်မှာမကြခင်ကပဲဒီမိုကရက်ပါတီကနေအနိုင်ရလွှမ်းမိုးထားတယ်လို့လူနည်းစုအမျိုးသမီးလွှတ်တော်အမတ်တွေလည်းဒီမိုကရက်တွေလွှမ်းမိုးထားတဲ့လွှတ်တော်အသစ်မှာစံချိန်တရားအရေးအတွက်တွေများနေချိန်လည်းဖြစ်ပါတယ်။သမ္မတထရမ့်မိန့်ခွန်းပြောကြားချိန်အတွင်းသမ္မတနောက်မှာ Dr. Ogata, Nancy Pelosi ga thai ma phit par de. Miss Pelosi ha tamain tin aw ta shi ga de. Asu wa yan dia ya sain tha ya si de. Mexico nezet de dai ti sao ye yan bon ngwe cha tha ye twet. Aw lut daw democrat de da su da zi de. Tamara Trump ko san jin bo twet. Lou saung ga tu le phit par de. De ga raw naingan naw che pya min gon ko pi ga de January la 29 ye ni rong ga Tamara Trump ga pyo cha ma phit par de. Da ba mai le ai dong ga asu wa yan dia tacho yat tat ni da chaung. Dr. Ogata, Nancy Pelosi ga asu wa yan dia a long pyan le le pat daw ma lut daw ma min gon pyo bo twet. Tamara Trump ko ta myet khe ra phit par de. Akhu raw asu wa a long pyan le le pat ni bi mo nago season tha de a chain the da bat naw ja pi di ka ni nyat ma Tamara Trump lut daw a twen ma min gon pyo cha ma le phit par de. Mexico nezet de chao de dain ka yan yi a tong si cha tha pe bo kaisa ma tamara ne democrat lut daw a mat twe cha ma pye ma le phit khe de twet asu wa yan dia de sei de ban ya sain tha ara 35 ye cha twa pi ma longan a long pyan le pi le pat nai na phit par de akhu pyo me naingan naw a che pya main gon ga tu paw ma yong ji mu re pyan pi shi la aw tamara trump chou ban me main gon phit lein me lo a mya ga twet sa tha ja da ba ဒီကနေ့အခမ်းအနားမှာဒီမိုကရက်တစ်ဘက်ကတုံ့ပြန်တဲ့မင်းကုန်းကိုပြောကြားဖို့အတွက်ရွေးချယ်ထားတဲ့သူကတော့ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှူးဖြစ်တဲ့ဝင်ရောက်ရှင်ပြိုင်ကယ်တုန်းကအရေးနှိမ့်ခဲ့ရတဲ့အာဖရိကနယ်ပွားအမေရိကန်အမျိုးသမီးစတေးစီအေဘရမ်စ်ဖြစ်ပါတယ်
အင်္ဂါနေ့မော်စကိုမှာစတင်ကျင်းပမဲ့ငြိမ်းချမ်းရေးနှစ်ရက်ကြာဆွေးနွေးပွဲမှာတာလီဘန်ကိုယ်စားလှယ်တွေကထိတ်တန့်အာဖဂန်အတိုက်ခံခေါင်းဆောင်တွေနဲ့တွေ့ဆုံကြမှာဖြစ်ပါတယ်။ဒါပေမဲ့လည်းအာဖဂန်အစိုးရရဲ့ကိုယ်စားလှယ်တွေကတော့ဒီဆွေးနွေးပွဲကိုတက်ရောက်ကြမှာမဟုတ်ပါဘူး။အခြေအတင်အငင်းပွားဖို့ရာပြဿနာတစ်ရပ်ကတော့အာဖဂန်နစ္စတန်မှာနိုင်ငံရေးအရာသဘောထားကွဲလွဲဖို့ကြီးမားလာတဲ့အချက်ကတော့သမရအမျိုးသားစီလုံးရေးအစိုးရဂန်နီကိုပို့ပြီးတော့အားနည်းလာစေတဲ့အချက်ဖြစ်ပါတယ်။တာလီဘန်သဘုံတွေနဲ့တိတာတဲ့တိုးတက်မှုတွေရရှိကြောင်းအမေရိကန်ကကြေညာခဲ့ပြီးရုရှားမှာကျင်းပတဲ့အာဖဂန်အချင်းချင်းကြားငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပတာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုတော့အာဖဂန်အစိုးရကတက်ရောက်ခွင့်မရှိပါဘူး။တာလီဘန်တို့အနေနဲ့သမရဂန်နီအစိုးရနဲ့တိုက်ရိုက်တော်၎င်းတွယ်ဝိုက်တော်၎င်းစကားပြောဆိုဆွေးနွေးဖို့ညှင်းဆိုနေပြီးတော့သူတို့ကိုအမေရိကန်ရဲ့ကြိုးဆွဲခံနေရသူလို့ဖြစ်တယ်လို့ပြောပါတယ်။ကာတာအခြေစိုက်တာလီဘန်နိုင်ငံရေးယုံခွဲကကိုယ်စားလှယ်အဖွဲ့ဟာမော်စကိုကိုဆွေးနွေးပွဲမှာပါဝင်မှာဖြစ်တယ်လို့တာလီဘန်ပြောခွင့်ရသူကပြောပါတယ
်။ယူအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရခိုင်ပြည်နယ်ပဋိပက္ခဖြည့်ချင်းရေးမှာနိုင်ငံသားဖြည့်ကိစ္စအပါအဝင်ကိုဗီအန်နန်ကော်မရှင်ရဲ့အကြံပြုချက်တွေကိုလက်တွေ့အကောင့်ထဲဖော်နိုင်ရေးအတွက်မြန်မာကိုဖိအားပေးဖို့လိုနေပါတယ်လို့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံဟောင်းတွေကတိုက်တွန်းလိုက်ပါတယ်။ February 4ရက်တနင်္လာနေ့ဟာလုံခြုံရေးကောင်စီမှနှစ်နှစ်တက်တမ်းပြည့်လို့အဖွဲ့ဝင်ဖြစ်ကနေထွက်ခွာသွားတဲ့နိုင်ငံတွေကသူတို့ဆောင်ရွက်ခဲ့တဲ့အတွေ့အကြုံနဲ့အခက်အခဲနဲ့အခြေအနေတွေကိုဆွေးနွေးတင်ပြခဲ့တာဖြစ်ပါတယ်။မြန်မာအရေးနဲ့ပတ်သက်ပြီးသူတို့လှုပ်ဆောင်ခဲ့တာတွေကိုလည်းထည့်သွင်းပြောဆိုခဲ့ကြတာပါ။ကဇက်စတန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာသံမကြီးကသူကမြန်မာနိုင်ငံရဲ့အရေးနဲ့ပတ်သက်ပြီးအလွန်ကြီးမားတဲ့လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခကြီးဖြစ်ကြောင်းနဲ့ဒါကိုလုံခြုံရေးကောင်စီကနေပြီးတော့ဆက်ပြီးတော့အရေးယူဆောင်ရွက်ဖို့တညီတချွတ်ထဲရှိကြောင်းနဲ့ပြောပါတယ်။မူရင်းစင်မြေပြဿနာဖြစ်တဲ့ရိုညာမွတ်စလင်တွေရဲ့အခြေခံလူခွင့်ရင်းနဲ့လွတ်လပ်စွာသွားလာခွင့်တွေပြန်ရဖို့အတွက်နိုင်ငံသားဖြည့်ကိစ္စကိုအဓိကထားပြီးဖြည့်ရှင်းတင်ကြောင်းသူတို့ယုံကြည်တယ်လို့လည်းပြောကြားခဲ့ပါတယ်။လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံပေါင်းဟာ15နိုင်ငံရှိပါတယ်။အမေရိကန်အဖွဲ့ဝင်ပြင်သစ်ဗြိတိန်အမေရိကန်တရုတ်ရုရှား5နိုင်ငံအပါအဝင်ကျန်အဖွဲ့ဝင်အလှည့်ကျ10နိုင်ငံကိုတော့တက်တန်းနှစ်နှစ်စီထိတက်မှတ်ထားတာလည်းဖြစ်ပါတယ်။
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဌာန UNHCR ရဲ့အထူးသံတမန် Angelina Jolie ဟာဩဂုတ်လ2019ခုနှစ်ကစပြီးမြန်မာနိုင်ငံကနေအစုလိုက်အပြုံလိုက်ဝင်ရောက်ခုံလုံခဲ့တဲ့ရိုဟင်ဂျာဒုက္ခသည်9,300ကျော်နေထိုင်ရာဘင်္ဂလားဒေ့ရှ်ကိုဒီအပတ်မှာတွားရောက်ခဲ့ပါတယ်ဂျိုလီဟာကော့စ်ရဲ့ဘဇာမှာရှိတဲ့ဒုက္ခသည်စခန်းကိုတွားရောက်ပြီးရိုဟင်ဂျာဒုက္ခသည်တွေရဲ့လူသားချင်းစာနာထောက်ထားမှုလိုအပ်ချက်တွေကိုတွားရောက်အကဲဖြတ်လေ့လာမှာဖြစ်ပြီးတော့အရှေ့ဘင်္ဂလားဒေ့ရှ်အနေနဲ့ရင်ဆိုင်နေရတဲ့အပေါ်အရေးကြီးတဲ့အကဲဆတ်မှုတွေကိုတွားရောက်လေ့လာမှာဖြစ်ပါတယ်။ဒီခီးစဉ်ဟာဒါခီမာဝင်ကြီးချုပ်ရှိတ်ဟာစနီနဲ့နိုင်ငံသားဝင်ကြီး AK Adel Momento နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပြီးဒီဆွေးနွေးမှုမှာရိုဟင်ဂျာတွေကိုဘလို့အကောင်းဆုံးအထောက်အကူပေးနိုင်မလဲဆိုတာတွေဆွေးနွေးသွားမှာဖြစ်ပါတယ်
။ဆေဂျိုတဲ့လူငယ်တူကိုတပ်ဖြတ်မှုနဲ့ထိုင်းဆွေးဝါကအလို့ရှိနေတဲ့မွေးရာစာလို့ယူဆရသူ Panawat Pratham ko Shapwe Pansi Pebo Dwe Nyama Anabani ka ni Pancha ke ra jang Leilan Shapwe ya ka ni Thai Nangan Chinran ke ne Kaya Shire Nyama Be Chama Tiyan Mwen La Yau ni le Thai Nangan da Shisette Ugo Taning Nui ni Nyabe Mawe Nyama Anabani ka Pansi ya mi ke baare Mae Sain Tepe Gama Shire Dachi Lega Nyama Yeta Pwe Ya Shire Winyo Sine Shapwe Mujo Naru Yua Ga Ma Shire Chobi Sangri Hoterima, Tiamwen Layamne, Time Yuda Lisa Shune, Time Yotami Tonset Tongrugo, Pami Gejone, Tugo Jang Jagger, Yellow, Tanila Nega, Cherai, Luamu Chichai, Tanajige, Yemu, Ekron, Busa, Babu Tenga, Pyojake Bari, Tai Anabani, Panjacha, Yama Yerine, Muyasiwa, Tonsemu, Tencho Yisaya, Boho Comediga, Yashiriha, at that Tonsay, Panawiko, Sharpwe Gejara Psebari. Tuha at that second and near your con crango, the Ibiro tapia kerelo, a suswe cania to pipari. Tuha sejo de lungego muise chatting with mabelo, downing a campia borello, tayaga, you sataraba. Tua muya yaza dio pimelo, le tayaga tamatabari. A pancania, tightening and darigo, champine, minesaga, lunjuin yoma, sese mimiambi, low tone, lonin, and ye sebi lopo, pansy tarelo, le tayaga, piovari.
Tamara Donald Trump ha yayi pirinye ya winji apit David Behan go khat apho ani tin twe lite de lo tanin la ni ga jinya lite par David ga tu sa yaut de ni gade ga ni alauk kaung kaung lut khe de chanaro tu go ywe che ra taya win ati pyu go myo lin mar de lo Tamara Trump ga Twitter ma pyo khe par David ha Tamara haung George Bush ye latta ma pirinye ya thana ma Amudan sound negate to Pippi, Shinny the Upipo Dra, Yenane, Gas Company Dre, a Joe's out of Pit, sound your kid to Ule Pipire, do yet mess where see on ye a drink a John Shijiha, Damo Shi, a Janjin Muga, so Yago, Nijang, Bulo Babo, Pidelo Republican got Pio Bare, a Tello dog, do yet a knee drink the Mugo, deep you mess so ye, deal with the car by net, but the look so ye again Pimurija, Dizimbalaga, Pirin, Yea, Winzi Tanagan, in no trouble. Ryan Zingo, a sato valley, man.
Direct from Washington, the voice of America, the OA.
No, so yet, Nanganaga, take down the Renigo, dog came mutant at Masui and Twiruch in Yageja or Kamaku General, Sepines and a changer to senior to Jamlu, Cho Tani, Piatam Piatam Pinida, Machara Murishire. Shida Muri, John Walim, Association, Kunaba, Gucci and Sabido, Alo, said the Piamino Poman, Pian Le Penny by Kmia. The Ren Rarigo Sabido Tensepimawa, America Tamara Dren Savame. America Tamara Dren Tramia, Judia Jamia, Nangano, Chipia, Mengo, Digni, Yavima, Piojawa Shibale, America Alo Tomaga, Machaganonga Bay, Democrat Padiga, Nayabido, Lamutara Pibi, Lunezune, Mudumi Luto, Madele. Democrat Lamore Luto Tema Sanye Tin La on Ye Dwedi Mia Piani de Calapibari. Diginya Tamra Mengum Tanye Chinirigu Pesti Wada Kusawara Drimpi Butarago Genosepido Papiawami. Tegeno Pigere Zanwaila and a set Kuyanidunga Nangano Chipia Mengungu Tamra Tramga Piuamaba. Tamele Edidunga Sua Yaniar Chu Yatani Rajao. Auludo Okata Nancy Pelosiga Sua Lungani Along Pian Le Padoma. Lutoma Mengola Biobu, Tamra Trumbo, Dami Kebari. A guru soya along Piamido Lepa Nebimu, Nagoronga season tare chain te, the band of Javi, Tigninyama, Tamra Trump, Lodor Dre, Mengon Piovalime, Mexico Neza the shout, the Ranka Yan Yi, Atonzi Chapibu Kesama, Tamarane, Democrat, Lodor Madeja, Mabimele Picketaja, American Tamaima, Jashizo, Sua Yaniari, Yetan Gayabari, Suzuba, Tonsen Aye Javima, Longani Alo, Pian Lepa and Yeraba. Tigninya Piome Mengoha,
His entire goal, right, with the State of the Union is going to be to try to
Tamara Trump ye nanga no achi pya mengon yu ye jet ka ro yu ye nanga ye yat ti jet ka de ge be khai ma a kaung ni de a ne mu de ma shi bu phit ka ra de ma tu bet ka a ye nain da ma shi bu tu ne patat di tadin ni ma phaw pya ni da de ma hoh bu so da go
ตุเปลี่ยนชิ้นปะเมตะบอบาเปดิกนี่ပြောแม่နိုင်ငံတော်အခြေပြမိန်ကွန်းအခမ်းအနားမှာထူးခြားချက်တစ်ခုရှိမှာကတော့အမျိုးသမီးလွတ်တော်အမတ်တွေအားလုံးဝစ်ဆုံအဖြူဝစ်ဆင်ပြီးအခမ်းအနားကိုတက်ရောက်ကြဖို့အောက်လွတ်တော်ဒီမိုကရက်တစ်မျိုးသမီးရေးရာအဖွဲ့ကစီစဉ်ထားတာပါပဲ1920ခုနှစ်တုန်းကအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိလှူရှားမှုကိုဂုံပြုတဲ့အနေနဲ့အခုလိုစီစဉ်တာပါ 2019ခုနှစ်မှာသမ္မတထရမ့်နိုင်ငံတော်အခြေပြမိန့်ခွန်းပြောခဲ့တဲ့ကဒီမိုကရက်လွတ်တော်အမျိုးသမီးအမတ်တွေအဖြူရောင်ဝတ်စုံဝတ်ခဲ့ကြပါသေးတယ်။အဲ့တုန်းကရည်ရွယ်တဲ့အတိတ်ပဲကတော့သမ္မတထရမ့်ဆိုရလက်ထက်မှာအမျိုးသမီးအခွင့်အရေးတွေကိုဖိနှိပ်မှစိုးရိမ်လို့ပါပဲ။ဒီနှစ်အဖြူရောင်ဝတ်တဲ့ရည်ရွယ်ချက်ကတော့တစ်မျိုးပါ။အမျိုးသမီးတွေရဲ့စီးပွားရေးနဲ့သူတို့ရဲ့မိသားစုတွေအတွက်လုံခြုံရေးတွေတိုးမြင့်လာအောင်အားပေးတဲ့သဘောလို့ဆိုပါတယ်။အမျိုးသမီးနဲ့အမျိုးသားလူအားကတန်းတူဖြစ်ရေးဈေးသက်သာတဲ့ကလေးဆောင်ရှောက်မှုမိသားစုဆံပြီးချစ်ခင်ရင်းနှီးမှုရှိတဲ့လုပ်ငန်းခွင်ရရှိရေးလိမ်ပိုင်းဆိုင်ရာစော်ကားမှုစတဲ့ကိစ္စတွေကိုပို့ပြီးတော့ကောင်းမွန်လာရေးအသိပေးတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်ကတော့ဒီလှုပ်ရှားမှုကိုအကောင့်ဘက်ကမြင်မှာမဟုတ်ဘူးလို့ဒေးဗစ်ဘာကာကပြောပါတယ
်။ To him all of the women sitting out there wearing white is just
ဒီ young women တွေဝတ်ထားကြတဲ့မျိုးသမီးတွေလွတ်တော်ထဲမှာဖြန်နေကြတာကသမ္မတထရမ့်အတွက်တော့သူ့ကိုအကြီးအကျယ်ကန့်ကွက်နေကြတာလို့မြင်မှာပါပဲ။ပြောသမားတွေကိုအခမ်းအနားတက်ရောက်သူတဝက်လောက်ကလက်ခုပ်တီးအားပေးတာတွေမတ်တပ်ရဂုံပြူတာတွေလည်းမလုပ်ကြမှာသိကြပါတယ
်။သမ္မတထရမ့်ကတော့သူတီဆောက်ချင်နေတဲ့နေဆက်တိုင်းကာယံရေးကိစ္စကိုဖြစ်မြောက်အောင်နိုင်ငံတော်ရဲ့ရေးပေါ်ကြေညာချက်ကိုထုတ်ပြန်မဲ့သဘောတောက်ကြနေတော့ကအေးမွဲ့ပြောထားပါတယ
် Well I'm saying listen closely to the state of the union
နိုင်ငံတော်ခြေပြမိန်ငွန်းကိုတည်တည်ချာချာနားထောင်ဖို့ကျွန်တော်ပြောပါတယ်သိပြီးတော့စိတ်လှုပ်ရှားရမယ့်ကိစ္စကိုခင်ဗျားတို့တွေးကြပါလိမ့်မယ်လို့သမ္မတထရမ့်ကသတင်းတောက်တွေကိုအိမ်ပြီးတော့မှပြောခဲ့တာပါဒီကနေ့အခမ်းအနားမှာဒီမိုကရက်တွေဘက်ကတုံ့ပြန်တဲ့မိန်ငွန်းကိုပြောကြဖို့ရွေးချယ်ထားတဲ့သူကတော့ဂျော်ဂျီယာပြည်နယ်ရဲ့အုပ်ချုပ်ရေးမှူးဝန်ရောက်ရှင်ပြန်ကယ်တော့ကအရေးနိုင်သွားခဲ့ရတဲ့အာဖရိကနယ်ပွားအမေရိကန်မျိုးသမီး Stacey Abrams ပါပဲသူရင်းနေခဲ့ရတဲ့ကိစ္စကအမေရိကန်တနိုင်ငံလုံးလူမျိုးရေးနဲ့ပတ်သက်ပြီးတော့သတိထားမိစရာဖြစ်ခဲ့ပါတယ်။ဒီကနေ့ခန်းနာမှာဒီမိုကရက်တစ်ပါတီကသူ့ကိုတုံ့ပြန်မိန့်ခွန်းပြောမဲ့သူဖြစ်ရွေးချယ်လိုက်တာဟာမတူကွဲပြားမှုကိစ္စကိုဒီမိုကရက်ပါတီကအာရုံစိုက်ထားတယ်ဆိုတာကိုအချက်ပြလိုက်တဲ့သဘောလည်းဖြစ်ပါတယ်။လွှတ်တော်နေရာလုံးရဲ့ရှေ့မှာဒီကနေ့ညသမ္မတထရမ့်ပြောကြားမဲ့နိုင်ငံတော်ခြေပြမိန့်ခွန်းကိုဝါရှင်တန်ဒီစီစံတော်ချိန်အင်္ဂါည9နာရီမြန်မာစံတော်ချိန်ဗုဒ္ဓဖူးနေ့မနေ့ကင်းစနေခွဲမှာစတင်မှာပါဒီခန္ဓာကိုယ် VOE မြန်မာပိုင်း website နဲ့ Facebook ကနေလည်းတက်ရိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ
်အခုမြန်မာနိုင်ငံနဲ့ဆိုင်ရာသတင်းတွေကိုတော့ရှောက်ကြတော့မှာပါခင်ဗျာပြီးခဲ့တဲ့အပတ်တွင်ဒီမြန်မာရေးဆွန့်ဖြတ်ချက်မူကြမ်းတရက်ကိုအမေရိကန်နိုင်ငံရဲ့အထက်လွှတ်တော်မှာတင်သွင်းခဲ့ကြပါတယ်အဲ့ဒီတုန်းကဒီ Reuters ဖန်စီခံသတင်းတော်နှစ်ဦးပြန်လွှတ်ရေးကိစ္စတွေကိုအဓိကထားပြီးတော့ပြောဆိုဆွေးနွေးခဲ့ကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ဆိုင်ရာမြန်မာတာမတ်ဦးအောင်လင်းရဲ့သဘောထားကိုသိနိုင်အောင်မက်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းတော့ဦးအောင်လင်းကအခုလိုဆက်ပြီးတော့ဖြေကြားပါလေ
။ဒီနောက်နူးကိစ္စကတော့ကျွန်တော်တို့ရဲ့တရားရေးမန္တလေးကနေဆောင်ရွက်တဲ့ကိစ္စဖြစ်ပါတယ်။ဒီနောက်နူးအနေနဲ့သူတို့အယူခံတွေကိုတင်သွင်းခွင့်တွေကိုလည်းပေးထားပြီးဖြစ်ပါတယ်။သူတို့လှုပ်ရှားရှိတာတို့ဆက်လက်ပြီးတော့လုပ်ပါမယ်လို့လည်းကျွန်တော်ယူဆပါတယ်။
ဆိုတော့အခုအမေရိကန်အထက်လွှတ်တော်ဒီနိုင်ငံသားကြီးရာကော်မတီကတင်တဲ့ဆုံးဖြတ်ချက်မူကြမ်းမှာတော့သူတို့ကဆက်ပြီးတော့ဒီရခိုင်မှာဖြစ်ခဲ့တဲ့ကိစ္စရင်းနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကိုဆက်ပြီးအရေးယူဖို့တို့နောက်ဒီ genocide လို့ခေါ်တဲ့လူမျိုးတုံးအဆင့်ဖြစ်သတ်မှတ်ဖို့ဒီအမေရိကန်အစိုးရကိုလည်းဒါသူတို့ဖိအားပေးနေတဲ့အပိုင်းပေါ့လေအဲ့ဒီပုံမှာရောဒါမြန်မာအစိုးရဘက်ကဘယ်လိုသဘောထားရှိပါလဲရှင
်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အစိုးရရည်ရည်ချက်ကမြန်မာလည်းရှင်းပါတယ်အရင်ကလည်းပြောထားပြီးသားဖြစ်ပါတယ်တော်ဝင်ရှိတဲ့လူတွေကိုကျွန်တော်တို့ဆိုရဆိုလို့ရှိရင်ဒီလူခွင့်ချိုးပေါက်မှုတွေကိုလုံးဝကျွန်တော်တို့အနေနဲ့လက်မခံပါဘူးချိုးပေါက်တဲ့လူတွေကိုလည်းပြစ်ပေးဖို့ဆင်နေအများတန်းရှိပါတယ်ပြစ်ပေးနိုင်ဖို့အတွက်လည်းကျွန်တော်တို့အနေနဲ့ရန်တရားတွေရှိပါတယ်ဥပဒေအကြောင်းအရအရေးယူဖို့ရှိပါတယ်အပြစ်ရှိပါတယ်ဆိုတဲ့လူတွေကိုလည်းတိုင်ကြားဖို့ဆိုတဲ့ကိစ္စကိုလည်းဒီစုံစမ်းရေးကော်မရှင်ကနေပြီးတော့ဖိတ်ခေါ်ထားပါတယ်ဖိတ်ခေါ်ထားတဲ့အတိုင်းပဲဒီလကုံတဲ့အထီကိုအရင်တော့ဆိုလို့ရှိရင်သူတို့တိုင်ကြားနိုင်တဲ့ဟာတွေကိုရက်ကိုစောပြီးတော့ပိတ်မယ်လို့ပြောထားပေမဲ့သူတို့ရဲ့တိုင်ကြားနိုင်တဲ့နေရက်တွေကိုလည်းဆက်လက်ပြီးတော့ရက်တို့မြင်သတ်မှတ်ထားတယ်လို့သိရပါတယ်ဒါအပြင်တိုင်ကြားမှုမှာဆိုလို့ရှိရင်လည်းဘာသာပေါင်းစုံနဲ့တိုင်ကြားနိုင်တယ်ဆိုတဲ့ဟာတွေကိုပြောရပါတယ်
မြန်မာနဲ့အမေရိကန်ဆက်ဆံရေးမှာဟိုလက်ရှိနှစ်နိုင်ငံဆက်ဆံရေးကတော့တန်တမာရေးဆက်ဆံရေးရောပေါ့လေပုံမှန်အနေထားရှိတယ်ဆိုပေမဲ့အခုလို့အမေရိကန်လွှတ်တော်ဘက်ကနေပြီးတော့ဒီမြန်မာအရေးဖိအားပေးလာတဲ့အပေါ်မှာရောမြန်မာဘက်ကနေပြီးတော့ဒီအမေရိကန်နဲ့ဒီဆက်ဆံရေးမှာပေါ့လေပိုပြီးဝေးသွားစေမလားစိုးရိမ်မှုအနေထားတွေမှာရောဘယ်လောက်ထိရှိနေလဲရှင
်ကျွန်တော်တို့ဘက်ကတော့ပုံစံကတော့ရည်ရည်ချက်ကမပြောင်းလဲပါဘူးခင်မင်းရင်းနှီးမှုတွေဟာဆိုလို့ရှိရင်အမြဲတမ်းပဲကျွန်တော်တို့အနေနဲ့ကန့်လန့်နေပါတယ်အမေရိကန်နဲ့လည်းဆက်ဆံရေးကောင်းမွန်ဖို့အတွက်လည်းအများအားကြိုးပမ်းနေပါတယ်။ဒါကတော့သူတို့ဘက်ကနေပြီးတော့ကိုယ်ကဆက်ဆံရေးကောင်းခြင်း ကောင်းမွန်ခြင်းပဲလေသူတို့ဘက်ကနေပြီးတော့ဆုံးဖြတ်တဲ့ကိစ္စကတော့သူတို့ကိစ္စသာဖြစ်ပါတယ်ကျွန်တော်တို့ဘက်ကတော့ရည်တည်ချက်ကမပြောင်းပါဘူးခင်မင်းရင်းနှီးမှုဟာဆိုလို့ရှိရင်လည်းအရင်တိုင်းပဲဖြစ်ပါတယ
်အမေရိကန်ဆိုင်ရာမြန်မာသံမတ်ဦးအောင်လင်းကိုမိုင်းအင်ဂျင်နီယာဆက်သွယ်မြင်ပြခဲ့တာပါခင်ဗျာရခိုင်ပြည်နယ်ပြည်ပခါဖြစ်ရှင်းမှာနိုင်ငံသားဖြစ်ရေးကိစ္စပါဝင်ကော်ဖီအာနန်ကော်မရှင်ရဲ့အကြံပြုချက်တွေကိုလက်တွေ့အကောင့်တွေဖော်ရေးမြန်မာစုအုပ်ကိုဖိအားပေးဖို့လိုနေကြောင်းလူညွေးကောင်စီအဖွဲ့ဝင်နိုင်ငံဟောင်းတွေကဒီတိုက်တွန်းလိုက်ကြပါတယ်နေ့တုန်းကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့လူညွေးကောင်စီအဖွဲ့ဝင်တွေအဖြစ်ကနေသက်တမ်းပြည့်လို့ထွက်ခွာသွားကြတဲ့နိုင်ငံတွေရဲ့အတွေ့အကြုံရှင်းလင်းပွဲအတွင်းမြန်မာအရေးနဲ့ပတ်သက်လို့ထက်သွင်းဆွေးနွေးတော့ခဲ့ပါတယ်ဒီအကြောင်းမိုက်အင်ဂျင်နိုင်ကောင်းတို့ပြီးတော့တင်ပြပေးမှာပါ
လုံချုံရေးကောင်စီမှာနှစ်နှစ်တက်တန်းပြည့်လို့အဖွဲ့ဝင်ဖြစ်ကနေထွက်ခွာသွားတဲ့နိုင်ငံတွေကသူတို့ဆောင်ရွက်ခဲ့တဲ့အတွေ့အကြုံအခက်အခဲနဲ့အခြေအနေတွေကိုဖေဖော်ဝါရီလ4ရက်တနင်္လာနေ့ကဆွေးနွေးတင်ပြခဲ့ရမှာမြမအရေးနဲ့ပတ်သက်လို့သူတို့လှုပ်ဆောင်ခဲ့တာတွေကိုလည်းထည့်သွင်းပြောဆိုခဲ့ကြတာပါကာစစ်စတန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာသက်အမတ်ကြီးကိုင်ရတီမရော့ဖ်ကတော့လုံခြုံရေးကောင်စီမှာအဖွဲ့ဝင်ဖြစ်နေချိန်ကာလမြမအရေးကိစ္စဆောင်ရွက်ခဲ့တဲ့အတွေ့အကြုံနဲ့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်So as for Myanmar, we think that it's a huge, huge humanitarian catastrophe.
မြမရေးကိစ္စနဲ့ပတ်သက်လို့ပြောရမယ်ဆိုရင်တကယ်ကိုအလုံးကိုကြီးမားတဲ့လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခကြီးရှိနေတာပါ ဒီကိစ္စကိုဆက်ပြီးအရေးယူဆောင်ရွက်ဖို့အတွက်လည်းလုံခြုံရေးကောင်စီအနေနဲ့တညီတညွတ်ထဲရှိကြပါတယ်မူရင်းစစ်မြစ်ပြဿနာဖြစ်တဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခြေခံလူ့အခွင့်အရေးနဲ့လွတ်လပ်စွာသွားလာခွင့်တွေပြန်ပြီးရရှိဖို့အတွက်နိုင်ငံသားဖြစ်ရေးကိစ္စကိုအဓိကထားဖြေရှင်းတင်တယ်လို့ကျွန်တော်တို့အနေနဲ့ယုံကြည်ထားပါတယ်ဒီလိုခက်ခဲရှုပ်ထွေးပြီးအချိန်ကြာလာပြီးဖြစ်တဲ့ပဋိပက္ခအတွက်ဂုံသိက္ခာရှိပြီးခိုင်မာတဲ့ဖြေရှင်းမှုမျိုးလိုအပ်နေတာပါလို့တန်အမတ်ကြီးကပြောသွားတာပါဆက်လက်ပြီးတော့လုံခြုံရေးကောင်စီဖွဲ့ဝင်တဲ့နိုင်ငံတွေအနေနဲ့မြမအရေးဆက်လက်ကင်တွယ်တဲ့နဲ့နီလန်းနဲ့ပတ်သက်လို့လည်းတပ်အမတ်ကြီးကိုင်ရတီမရော့ဖ်ကအခုလိုပြောပါတယ
် So we expect that the government of Myanmar to continue to adopt the
ဒါကြောင့်မြမဆိုးရအနေနဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကိုဖီအန်နဲ့အကြံပေးကော်မရှင်ကချမှတ်ထားတဲ့အကြံပြုချက်တွေအတိုင်းဆက်ပြီးလက်တွေ့ကြကြအကောင့်ထဲဖော်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒီအတွက်လည်းလုံခြုံရေးကောင်စီအဖွဲ့ဝင်ဖြစ်ကြံခဲ့မဲ့နိုင်ငံတွေအနေနဲ့မြမအစိုးရနဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့တစ်ချိန်တည်းမှာပဲဖြည့်ရှင်းဆောင်ရွက်တဲ့နေရာမှာအခြေအနေတွေပိုးပြီးခက်ခဲအောင်မလုပ်ဖို့မြမအစိုးရကိုလုံခြုံရေးကောင်စီအနေနဲ့ဖိအားပေးတင်ပါတယ်။ရခိုင်ပြည်နယ်ပဋိပက္ခကိုဖြည့်ရှင်းရမှာအလွန်မဲမြတ်မြတ်တတ်တဖြစ်တဲ့အကြောင်းတမ်မတ်ကြီးခိုင်ရတီမရော့ဖ်ကပြောသွားတာပါလုံခြုံရေးကောင်စီဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့မြမအရေးဆောင်ရွက်နေတဲ့ဘာမာ task force ကိုယ်စားလှယ်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်လုံခြုံခြုံပြန်နိုင်ရေးလုံခြုံရေးကောင်စီအနေနဲ့ဘလို့နီးပြူဟာတွေနဲ့ဆောင်ရွက်နေတယ်လဲဆိုတာကိုလည်းအခုလိုမေးခွန်းထုတ်သွားပါတယ
် So we would like to know because our Rohingya leaders who are partners with us
မြန်မာနိုင်ငံအခြေအနေမှာတော့ရိုးရိုးသားသားဝန်ခံမယ်ဆိုလို့ရှိရင်လုံခြုံရေးကောင်စီမှာဆွေဒင်နိုင်ငံအနေနဲ့ဥက္ကဋ္ဌအဖြစ်ဆောင်ရွက်ခဲ့တဲ့ကာလမှာတုန်းကမှတ်တမ်းတွေကိုပြန်ကြည့်မယ်ဆိုရင်လုံခြုံရေးကောင်စီရဲ့ဆွေးနွေးမဲ့အစည်းအဝေးတွေထဲမှာမြမရေးတရားဝင်ထည့်သွင်းဆွေးနွေးဖို့အစောပိုင်းတုန်းကကျွန်တော်တို့စူးစမ်းမှုတွေရှိခဲ့ပါတယ်ဒါပေမဲ့အောင်မြင်မှုတွေတော့မရှိခဲ့ပါဘူးဒီအတွက်လည်းကျွန်တော်စိတ်မကောင်းဖြစ်ရပါတယ်လုံခြုံရေးကောင်စီဆွေးနွေးပွဲမှာမြမရေးမပါပါအောင်ထည့်သွင်းဆွေးနွေးဖို့ကျွန်တော်တို့မဖြစ်မနေလောက်ခဲ့တဲ့မှာလေကျွန်တော်တို့လည်းအတတ်နိုင်ဆုံးကျွန်တော်တို့လည်းအတတ်နိုင်ဆုံးစူးစမ်းခဲ့တယ်ဆိုတာကိုတော့ပြောချင်ပါလေ
ဒါအပြင်အမြဲတမ်းဖွဲ့ဝင်နိုင်ငံတွေရဲ့ဗီဒိုအာဏာကြောင့်လုံခြုံရေးကောင်စီမှာဆုံးဖြတ်ချက်ချဖို့အခက်အခဲတွေနဲ့ပဋိပက္ခအခြေအနေတွေမဆိုးရွားသင့်ပဲပိုးပြီးဆိုးရွားခဲ့တဲ့အကြောင်းတွေကိုလည်းတမ်မတ်ကြီး Olaf Skush ကပုံပွင့်လေးလေးဝေဖန်ပြောသွားခဲ့ပါတယ်
And in the situation in Myanmar to be honest evolved during our term on the Security CouncilI've gone back to our records and I note that we asked
ဖီတိုအနာသုံးပြူရာကိုကျွန်တော်အလွန်အင်တန်ဆိုရင်မကင်ဖြစ်ရပါလေဒီနေရာမှာကျွန်တော်ပြုမလင်းလင်းပဲပြောချင်ပါတယ်ဒါဟာအလွဲသုံးစားလုပ်တဲ့နီလာမယ်ဖြစ်ပါတယ်တကယ်လို့ကိုကတနိုင်ငံတည်းတစ်ဖက်တည်းဖြစ်နေပြီးတခြားလူညွန်ရေးကောင်စီအဖွဲ့ဝင်14နိုင်ငံကဆန့်ကျင်တဲ့ဘက်မှာဆိုရင်အများပြည်သူရဲ့သဘောထားဆန္ဒကိုအဲ့ဒီနိုင်ငံအနေနဲ့မှန်မှန်ကန်ကန်မသုံးသပ်ဘူးဆိုတာအလွန်ထင်ရှားပါတယ်နောက်ပြီးတော့တကယ်လို့ကိုမှာရှိတဲ့ဗီတိုအာနာကိုတုံးပြီးတော့ပယ်ပစ်တာမျိုးလုပ်ရင်ကိုပဲမှားပါလိမ့်မယ်လိုအပ်နေတဲ့အခြေအနေတွေကိုပြစ်ပယ်ပြီးဗီတိုအာနာကိုပဲအသုံးချမယ်ဆိုရင်ကို့ကြောင့်ပို့ပြီးတော့ဆိုးရတဲ့အခြေအနေတွေဖြစ်လာမယ်ဆိုတာသတိပြုသင့်ပါတယ
် လုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံပေါင်း15နိုင်ငံရှိပြီးအမြဲတမ်းဖွဲ့ဝင်ပြင်သစ်ဗြိတိန်အမေရိကန်တရုတ်ရုရှား5နိုင်ငံအပါအဝင်ကျန်အဖွဲ့ဝင်အလှည့်ကျ10နိုင်ငံကိုတော့တက်တန်း2နှစ်ထိသတ်မှတ်ထားပါရှင
်မန်ညူးတမန်ခင်ဗျာဥဒခကင်ညာနဲ့တရုတ်ဆက်ဆက်တဲ့သတင်းတပုတ်ကြားမှာပါကင်ညာနိုင်ငံမှာ2014ခုနှစ်ကတရုတ်နဲ့ contract ဆောင်ရုပ်ချုပ်ပြီးတော့ standard gauge ရထားလမ်းတိဆောက်လိုက်တာဟာကင်ညာနိုင်ငံရဲ့မဟာဗျူဟာကျပိုင်ဆိုင်မှုတွေအနေရဲ့တွင်းထဲကိုရောက်အောင်ကင်ညာထိပ်တန်းအရာရှိတွေကတွန်းပို့သလိုဖြစ်နေတယ်လို့နာမည်ကြီးကင်ညာသတင်းမှာသတင်းစာထဲမှာဖော်ပြပါတယ်ဒီလိုမျိုးတရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းနဲ့ရင်းနှီးမြှုပ်နှံမှုလုပ်နေကြတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံကရခိုင်ပြည်နယ်ကြောက်ဖြူကနေတရုတ်တောင်ပိုင်းယူနန်ထိပေါက်တဲ့ရေနံပိုက်လိုင်းအပဝင်တခြားရင်းနှီးမြှုပ်နှံတဲ့စီမံကိန်းတွေလည်းအများပြားရှိနေတာပါကင်ညာကတရုတ်ချင်းဝင်နဲ့တိဆောက်တဲ့ရထားလိုင်းရဲ့အခြေအနေကို VOA သတင်းတော့ Selman Solomon တင်ပြထားပါတယ်ဒီကြောင်းဒေါခင်မျိုးသက်ပြောပြပါလိမ့်မယ်
တရားလှတဲ့ကင်ညာအမျိုးသားဥယျာဉ်တွေကိုဖျက်ပြီးဆောက်လုပ်ထားတဲ့ standard gauge ရထားလမ်းဟာကင်ညာမှာလွတ်လပ်ရပြီးနောက်ပိုင်းအကြီးဆုံးအခြေခံအဆောက်အုံစီမံကိန်းတစ်ခုဖြစ်တဲ့အတွက်တိုးတက်မှုကိုပြတဲ့လက္ခဏာတစ်ခုလို့မြင်ကြပါတယ်။ဒီရထားလမ်းဟာကင်ညာရေရှည်ဖွံ့ဖြိုးရေးအတွက်ထောက်ကူရတယ်လို့ The Next Factory of the World ဆောက်ကိုရေးသားသူ Irene Sun ကပြောပါတယ်။
The standard gauge railway is a real game changer.
And now standard gauge yathalan ha deke apyang le ko phit si da ba. Akhu di yathalan shi ni de atwet tapak ka ni naw tacha tapak ko 9 nai twin ma be yauk twa nai ma bi.
Di yathalan ha Kenya ye myu ji 2 myu phit de Nairobi ne Mombasa ko set pe tha da phit bi. Di yathalan ma shi kin tong ga lan rue ha tait so bi 10 nai 15 nai ja aw twa da ba.
That is completely game changing.For people of movement, but
ဒါဟာလူတွေရဲ့သွားလာရေးအတွက်လုံးဝအပြောင်းအလဲကြီးဖြစ်တယ်လို့ဒီထက်ပိုတာကကုန်စည်ကူးသန်းရေးအတွက်ပိုရေးပါမယ်လို့ထင်ပါတယ်
။ဒါပေမဲ့ကင်ညာက Daily Nation လွတ်လပ်တဲ့သတင်းစာကြီးကတော့ဒီစီမံကိန်းမှာဖုံးကွယ်ထားတဲ့ဇယိတ်တွေရှိနိုင်ကြောင်းနဲ့ရထားလမ်းဆောက်ဖို့အတွက်တရုတ်စီက American Dollar ဘီလီယံပေါင်းများစွာချီးယူတာဟာကင်ညာရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့တယံဇာတတွေအတွက်အန္တရာယ်ရှိနိုင်တယ်လို့ထောက်ပြပါတယ်။ကင်ညာအစိုးရနဲ့တရုတ်တွင်းကုန်ထုတ်ကုန်ဘဏ်တို့ကြား2014တုန်းကချုပ်ဆိုတဲ့စာချုပ်ထက်ကအချက်လက်တွေဟာဇန်နဝါရီအစောပိုင်းမှာထွက်ပေါ်လာခဲ့တာဖြစ်ပြီးတရုတ်ရဲ့ဒီစီမံကိန်းဆိုင်ရာသဘောတူညီချက်တွေနဲ့ဘယ်လိုပုံစံချင်းဝင်ချထားတဲ့ဆိုတာတွေဟာတကယ်ထိတ်တန့်လျှော့ဝဲဖြစ်နေပါတယ်။ The Nation သတင်းကတော့စာချုပ်မေးသူကိုသူတို့ရခဲ့ပြီးအဲ့ဒီထက်မှတကယ်လို့ချင်းဝင်ပြန်မဆက်နိုင်ရင်ကင်ညာရဲ့ပိုင်ဆိုင်မှုတွေနဲ့ပြန်ဆက်ရမယ်ဆိုတဲ့အချက်တွေစိုးရင်ကြောင်ပြောပါတယ်။ငွေချေးသူကင်ညာဒါမှမဟုတ်ကင်ညာရဲ့ဘဲပိုင်ဆိုင်မှုမဆိုအချုပ်ချာအာဏာပိုင်ဆိုင်မှုဖြစ်တဲ့ဆိုပြီးခြံထားဝင်မရှိဘူးဆိုတော့စာပိတ်ပါနေတယ်လို့ပြောပါတယ်။စာချုပ်ထဲမှာယထာလန်တိချမှုနဲ့ယထာပြည့်စွံ့မှုမှာတရုတ်ကုန်ပစ္စည်းနည်းပညာနဲ့ဝန်ဆောင်မှုကိုတုံးရမယ်လို့အတိအကျညွှန်းဆိုထားတယ်လို့တရုတ်အစိုးရရဲ့တည်ဝင်ခွင့်ပြုစာမှာပါပဲစာချုပ်ထဲကအချက်လက်တွေကိုကင်ညာအစိုးရကထုတ်ပြောခွင့်မရှိကြောင်းလည်းတားမြစ်ထားပါတယ်။ဒါအပြင်တရုတ်ဟာကြွေးပြည်အောင်လုပ်တဲ့နည်းကိုတုံးနေတယ်လို့ဝေဖန်မှုတွေအတွက်ခိုင်မာတဲ့အချက်လက်တချို့ကိုလည်းကောက်နှုတ်ဖော်ပြထားပြီးတကယ်လို့တရုတ်ချင်းငွေပြန်မဆက်နိုင်ရင်ငွေချင်းယူတဲ့နိုင်ငံတွေကသူတို့ရဲ့မြေတွင်းထွက်ဒါမှမဟုတ်မဟာဗျူဟာကျပိုင်ဆိုင်မှုတွေသူ့ကိုလွှဲပြောင်းပေးဖို့အတင်းလှုပ်ခိုင်းတဲ့ပုံစံဖြစ်တယ်လို့ဆိုပါတယ်။အခုလိုဖော်ပြပေးမယ်စာချုပ်ကိုဘယ်လိုပုံစံနဲ့ရတယ်ဒီစာချုပ်ကတကယ်အစ်စ်ဟုတ်မဟုတ်ဘယ်လောက်ခိုင်းလုံးနဲ့ဆိုတာကိုတော့ The Nation ကမပြောပါဘူး။ဒါပေမဲ့ဒီစာချုပ်ထဲကပုံစံဟာ VOA ကဆန်းစစ်ခဲ့တဲ့တရုတ်ရဲ့ဒေါ်လာ trillion နဲ့ချီရင်းနှီးမြှုပ်နှံမဲ့ကဗလန်စီမံကိန်းနဲ့ဆက်နွယ်နေတဲ့ဆိုင်ဘီးရီးယားကာဂျစ်စတန်နဲ့ဂူအာနာနိုင်ငံတွေကစီမံကိန်းတွေနဲ့ဆင်တူနေတာပါ။ကင်ညာနဲ့ချုပ်ဆိုတဲ့စာချုပ်ပါအချက်တွေဟာအာဖရိကတလွန်းနဲ့တခြားနေရာတွေမှာပါတရုတ်ချင်းဝေချတဲ့ပုံစံကိုထင်ရစေပါတယ်။ကင်ညာ SGR ရထားလမ်းစီမံကိန်း2019မှာစတင်ခြင်းကစပြီးကင်ညာနဲ့တရုတ်အရာရှိတွေအဂတိလိုက်စားမှုခွဲခြားဆက်ဆံမှုနဲ့ညံပြင်းတဲ့စီမံခန့်ခွဲမှုတွေကြောင့်ရာဇဝတ်ကြောင်းအရတရားဆွဲဆိုမှုတွေနဲ့ရင်ဆိုင်ခဲ့ရတာပါ။ကင်ညာသမရဥဟူရုကင်ညာတာကတော့တရုတ်စီကငွေချီတာဟာသူ့နိုင်ငံအတွက်မထိခိုက်ဘူးလို့ဆိုပါတယ
် My friends we are ahead of our payment schedule
မိတ်ဆွေတို့ကျွန်တော်တို့ငွေပြန်ဆက်တာဟာသူ့အချိန်ထက်ဘယ်တော့မှနောက်မကျသလိုဘာချီနောက်မှုမှလည်းမရှိပါဘူးကင်ညာနိုင်ငံတိုးတက်မှုရှိဖို့လိုတယ်ဆိုတာနားလည်မှုရှိသူနဲ့လက်တွဲလုပ်နေပါတယ်ဒီထဲမှာတရုတ်လည်းပါပါတယ်တရုတ်ဟာကင်ညာတိုးတက်မှုအတွက်ခိုင်ခိုင်မာမာထောက်ခံသူပါ
ကင်ညာတိုးတက်ဖို့အတွက်တရုတ်စီကငွေဆက်ပြီးချိနေမယ်လို့လည်းကင်ညာသမရကပြောပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
VOA American တံမြန်မာပိုင်းက2019ခုနှစ်ဖေဖော်ဝါရီ5ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းကြားမယ်ထဲမှာဆိုလို့ရှိရင
်အခုဆိုလို့ရှိရင်ကျွန်တော်ဝယ်ယူဒီအတွက်လည်းရွေးချယ်ကြရပြီ။ဒီနေထိုင်သူတွေအတွက်ရွေးချယ်ကြရပြီလေ။များလာပြီးတော့
မှမြန်မာနိုင်ငံမှာတိုက်ခန်းတွေကိုအရစ်ချဝယ်နိုင်မှုအခြေအနေကောင်းနေရှိလာနေတဲ့အကြောင်းစီးပွားရေးကဏ္ဍမှာအပြည့်စုံကိုနားဆင်ရမှာဖြစ်ပါတယ်။သုတဆုံလင်း American တခွင်မှာလည်း American ကတရှိုးပြတဲ့အကြောင်းနာဆင်ရဖို့ရှိပါတယ်။ American Indian 3 နုံးနေလဲကြားရအောင်ပါပါ။လောလောဆယ်တော့နိုင်ငံတကာသတင်းမီဒီယာတွေမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအာဝံပြက်ဒေါ်လာလတန်ကတင်ပြပါလိမ့်မယ်
။ပထမဦးဆုံးအနေနဲ့ The Washington Post သတင်းစာမှာမြန်မာနိုင်ငံရဲ့နိုဘယ်ညဏ်ရေးဆုရှင်ဒေါက်အောင်ဆန်းစုကြည်ဟာအချင်းကျနေတဲ့သတင်းတောင်နှုတ်ကိုလွှတ်ပေးနိုင်ပေမဲ့လွှတ်ပေးခဲ့ခြင်းမရှိဘူးဆိုတဲ့ခေါင်းကြီးနဲ့ရှပါနီမထာနီရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါလိမ့်။အမေရိကန်ဒုတိယသမ္မတမိုက်ပင်စ်နဲ့မြန်မာခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်တို့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကအမြင်မတူခဲ့တဲ့ကိစ္စရပ်တစ်ခုကတော့အချင်းကျနေတဲ့ရိုက်တာသတင်းတောင်ဦးကိစ္စပဲဖြစ်ပါတယ်။သမ္မတထရမ့်အစိုးရထိတ်တန့်အရာရှိတဦးဆိုရပင်စ်ကသတင်းတောင်ဦးကိုပြန်လွှတ်ပေးဖို့ဒေါက်အောင်ဆန်းစုကြည်ကိုအကြိမ်ကြိမ်ပြောခဲ့ပေမဲ့လို့လေဒေါက်အောင်ဆန်းစုကြည်ကဒီသတင်းတောင်ဦးတို့ဟာနိုင်ငံတော်ရှုပ်ဝဲချက်ပေါက်ကြားမှုနဲ့ပတ်သက်လို့ပြစ်မှုကျွလွန်ခဲ့တယ်ဆိုပြီးတော့အသံခက်မှန်မှန်နဲ့ဖြေကြားခဲ့တယ်လို့ပြောခဲ့တဲ့အကြောင်း Washington Post သတင်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ထိန်းချုပ်မှုအပြင်ရိုဟင်ဂျာတွေအပေါ်အကြမ်းဖက်နှင်ထုတ်မှုနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ကြောင်းပြောခဲ့ကြပြီမြို့လို့လေဒေါ်အောင်ဆန်းစုကြည်က Reuters သတင်းတောင်နှူးနဲ့ပတ်သက်လို့တရားရုံးရဲ့ဆုတ်ဖြတ်ချက်ကိုပဲအခိုင်အမာဆွဲကင်ခဲ့ပြီးသတင်းတောက်တွေအပြည့်မရှိဘူးဆိုတာကိုလက်မခံခဲ့ပါဘူးမြန်မာနိုင်ငံမှာအချင်းကျနေတဲ့ Reuters သတင်းတောင်နှူးတို့ရဲ့လွတ်မြောက်ရေးကတော့ဒေါ်အောင်ဆန်းစုကြည်အပေါ်မှာမူတည်နေတာဖြစ်ပါတယ်သမ္မတကိုထိန်းချုပ်နိုင်တဲ့ဒေါ်အောင်ဆန်းစုကြည်အနေနဲ့သူတို့နှူးကိုလူငင်းချမ်းသာခွင့်ပေးဖို့အမိန့်ချနိုင်ပါတယ်ဒါပေမဲ့တန်တမန်တွေအစိုးရရရှိတွေနဲ့တခြားသူနဲ့တီးခြားတွေ့ဆုံခွင့်ရတဲ့သူတွေအစိုးရဒီလိုဖြစ်နိုင်ဖို့ကမလွယ်တဲ့အခြေအနေမှာရှိနေတယ်လို့ဆိုပါတယ်။အင်္ဂါနေ့ကလည်း Washington မှာ Democrat နဲ့ Republican အထက်လွှတ်တော်အမတ် 22 ဦးတို့က Reuters သတင်းတောင်ဦးတို့ပြန်လှုပ်ပေးဖို့နဲ့ Rohingya တွေဘေးကင်းလုံခြုံစွာနေရပြန်နိုင်ရေးအတွက်အဆိုပြုချက်ကိုတင်သွင်းခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအရေးကြီးတဲ့ဝင်ကြီးဌာနတချို့တို့ကိုထိန်းချုပ်ထားပြီးလွတ်တော်မှလည်းကိုယ်စလဲတမတ်သားရရှိနေတာဖြစ်ပါတယ်။ဒါကြောင့်ဒေါက်အောင်ဆန်းစုကြည်နေနဲ့အာနာမြှောက်ဝေနေရတဲ့အနေအထားမှာရှိနေတဲ့အတွက်ကြောင့် Granger 9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့ဖြစ်ရပြင်စစ်တပ်ရဲ့ရက်စစ်တဲ့လူရွတ်တွေနဲ့ပတ်သက်လို့ဝေဖန်ပြောဆိုဖို့ခက်နေတဲ့အကြောင်းဒေါက်အောင်ဆန်းစုကြည်အကြံပေးချို့တို့ကရှင်းပြခဲ့တာတွေရှိပါတယ်။ဒါပေမဲ့ဒေါက်အောင်ဆန်းစုကြည်ပေါ်ဝေဖန်သူတွေကတော့ဒေါက်အောင်ဆန်းစုကြည်ဟာစစ်တပ်ရဲ့လူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့အတန်တိတ်နေုံသာမကအကာအကွယ်လဲပေးနေတယ်လို့ဆိုကြပါတယ်။ Reuters သတင်းတောင်နှစ်ဦးတို့ကိုပြီးခဲ့တဲ့နှစ်ကဖြစ်မှုထင်ရှားတွေ့ရှိခဲ့တဲ့စီရင်ချက်နဲ့ပတ်သက်လို့ဟနွိုင်းမှာကျင်းပခဲ့တဲ့အာဆီယံကမ္ဘာထိပ်သီးညီလာခံအတွင်းမှာကိုဘာလုံးနဲ့ကိုကျော်စိုးဦးတို့ဟာပြစ်မှုကျူးလွန်လို့တရားရုံးကအပြစ်ရှိကြောင်းတွေ့ရှိခဲ့တာဖြစ်တယ်လို့ဒေါက်အောင်ဆန်းစုကြည်ကခြေပပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာစစ်ကောင်ဆောင်ပိုင်းနဲ့ပြီးခဲ့တဲ့နှစ်နှောင်းပိုင်းကထိတ်တန့်အနောက်တန်တမန်တူတွေ့ဆုံခဲ့ရမှာအဲ့ဒီအမီမဖော်လို့တဲ့တန်တမန်ကမြန်မာစစ်တပ်နေနဲ့ Reuters သတင်းတောင်တူပြန်လွှတ်ပေးဖို့ကန့်ကွက်မှုမရှိကြောင်းပြောခဲ့ပြီးဆုံးဖြတ်ချက်ကိုရက်ဖက်အစိုးရကသာပြုလုပ်ရမှာဖြစ်တယ်လို့ဖြေကြားခဲ့တယ်လို့ဆိုပါတယ်အလားတူပဲဒေါအောင်ဆန်းစုကြည်နဲ့ရင်းနှီးတဲ့မြန်မာထိတ်တန့်အစိုးရအရာရှိတွေကလည်းတမိငယ်နှစ်ဦးတို့ရှိကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိစ္စကို ကိုချင်း စာ တနာကြတယ်လို့ဆိုပါတယ်။ အဲ့ဒီလူတွေနဲ့ မလက သမရဖြစ်လာခဲ့တဲ့ သမရဦးဝင်းမြင့်လဲ ပါဝင်တယ်လို့ဆိုပါတယ်။ ဧပြီလက မြန်မာနှစ်တည်ကူတကြံကာလမှာ နိုင်ငံရေးအကျဉ်းသားတွေ လွှတ်ပေးရမှာ ရိုက်တာသတင်းတောင်အုပ်တို့ကိုလည်း လူငင်းချမ်းသာခွင့်ပေးဖို့ သမရကဆန္ဒချခဲ့ပြီးမဲ့ ဒေါအောင်ဆန်းစုကြည်က ကန့်ကွက်ခဲ့တယ်လို့ ဒီဆွေးနွေးမှုနဲ့ ယင်းနှီးသူတူက ပြန်ပြောပြခဲ့တယ်လို့ဆိုပါတယ်။ ဒါကြောင့်ဆုံးဖြတ်ချက်ဟာ ဒေါအောင်ဆန်းစုကြည်ပေါ်မှာသာမူတည်နေတာဖြစ်ပြီးဘယ်သူကမှသူ့ကိုစန့်ကျင်ဖို့မဝင့်ရဲကြတဲ့အကြောင်းအနားယူသွားတဲ့ထိုင်းသံမှလည်းဖြစ်ရခိုင်ကော်မတီအဖွဲ့ဝင်တူဦးလည်းဖြစ်ခဲ့တဲ့ COPSEC ချက်တူကောက်ကပြောခဲ့တယ်ဆိုတဲ့အကြောင်းဝါရှင်တန်ပို့စ်သတင်းစာမှာရှပါနီမထာနီရေးသားတဲ့ဆောင်းပါးရဲ့ညီကုံမှာဖော်ပြထားပါတယ်ရှင်။
ပြောရှင်များခင်ဗျာအာနာယအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဒီအမျိုးသားရင်ကြားစီရေးတိုင်းဒေသတွေနဲ့ချစ်တီစီလုံးမှုနဲ့အတူပြည်တွင်းညဉ့်ဉျေးကိုဦးစားပေးဆောင်ရွက်နေတယ်လို့ပြောထားပါတယ်။ဒါပေမဲ့လို့တိုင်းဒေသတွေမှာအာနာယ NLD ပါတီရဲ့တိုင်းဒေသရေးရမူဝါဒနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ည10:00လိုက်အစီအစဉ်မှာဆွေးနွေးကြဖို့အတွက်စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့သူရဲ့ဒရရှင်နေနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအီလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမေးခွန်းတွေကိုစာနဲ့ဖြစ် လေးဖြစ်ပါတယ်။ email လိပ်စာကတော့ burmeseagviewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။အခုတော့ဒေါ်လာတန်းနေ့စဉ်တင်ဆက်ပေးနေတဲ့ American Indian 3 Round Season ကိုဆက်ပြီးတော့နားဆင်ကြပါခင်ဗျာ။
ဒီတင်ပြမယ် idiom အသုံးကတော့
whistle blower
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက w h i s t l e whistle ကကျမတို့မြန်မာအခေါ် whistle b l o w e r blower က b l o w blow ဆိုတဲ့ကိရိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ b l o w e r blower ကတော့မှုတ်သူပေါ့ရှင်စကွိုက်ကလုံးရဲ့တိုက်ရိုက်အသေးပဲကတော့ဖီစီမှုတ်သူပေါ့ဒီစကားဆင်းတဲ့လာရာကတော့တစ်ချိန်ကအင်္ဂလိပ်ရဲတွေစီကလို့ဆိုပါတယ်ဥပဒေချိုးဖောက်ရာရောက်တဲ့လောက်ရမျိုးကျွလွန်နာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့တနည်းအန်ဒီယေကိုအတိပေးနိုင်အောင်ဖီစီသားမှုတ်ပြီးတတိပိယာကဒီအသုံးဆင်းတဲ့လာတယ်လို့ဆိုပါတယ်အီဒီမ်ဆိုတဲ့တဝိုက်အသေးပဲကတော့ဒီနေရာမှာလူတူအဖွဲ့စည်းတရလုံငန်းကွင်စသဖြင့်မှာဥပဒေချိုးဖောက်ရာရောက်တဲ့လောက်ရမျိုးကျူးလွန်နေတာမျိုးအဂတိလိုက်စားတာမျိုးပြည်သူဘာသာငွေအလွဲသုံးစားလုပ်တာမျိုးအလဟတဖြုံးတီးပစ်တာမျိုးကျန်းမာရေးလုံခြုံရေးစသဖြင့်ဆိုင်းယားစီးမြင့်တွေချိုးဖောက်တာမျိုးစသဖြင့်မလုတင်မလုထိုက်မလုအပ်တဲ့လောက်ရမျိုးလုပ်နေတာကိုတွေ့လို့တက်ဆိုင်ရာကိုတာဝန်တိတိအကြောင်းကြားတိုင်ကြားတာမျိုးတက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆလိုတာဖြစ်ပါတယ်။တကယ်လို့လေအများအဖြစ်ကိုယ့်အထက်အရာရှိကကျူးလွန်နေတာမျိုးဆိုရင်ပြောကြည့်ပေးမယ်လေမပြောရတာကိုယ့်ကိုပြန်ပြီးတနည်းလေမဲမှအရေးယူခံရမှာမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလည်းရှိနိုင်ပါတယ်။ဒါကြောင့် whistle blower ဖြစ်နိုင်ဖို့ကအသိစိတ်ရှိဖို့နဲ့တတ်သိရှိဖို့လိုတယ်လို့တခါတရံလဲလောက်ချမ်းတိုင်တန်းတာမျိုးမဖြစ်တင်ဘူးလို့သတိပေးချင်ပါတယ်။အမေရိကန်စုရလုပ်ငန်းခွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေအရအကာအကွယ်ပေးထားခြင်းလေးခံရပါတယ်။ whistle blower နဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ John told me he is the whistle blower in reporting his boss's misconduct in the office.I guess his conscience made him do it.
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းသက်ဆိုင်ရာကိုအတိပေးတိုင်ကြားခဲ့တာသူပါပဲလို့ဂျွန်ကကျွန်တော်ကိုပြောပြခဲ့တယ်။အတိစိမ့်ကြောင့်မနေနိုင်လို့သူအဲ့ဒီလိုလှုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
တခုခုတရားမဝင်တာစီမင်းချိုးဖောက်တာအလွဲသုံးစားလုပ်တာမျိုးလုပ်နေတာကိုကို့အသိစိတ်ကြောင့်တက်ဆိုင်ရာကိုအတိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
Whistle blower.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရမနဲ့ကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုတော့ပတ်စင်စီပွားရေးကဏ္ဍကိုနားဆင်ရပါလိမ့်မယ်တိုက်ခန်းတွေကိုမြန်မာနိုင်ငံမှာအရေးကြတဲ့ဝယ်ယူနိုင်ဖို့ဘန်တွေကငွေထုတ်ချင်းနေတော့ပါပြီကိုယ့်ရဲ့ဝင်ငွေအတိုင်းတာလိုက်ဘန်ချေးငွေရှောက်လို့ရတယ်ဆိုပေမဲ့လည်းဘန်တိုးနှုံးကတော့ကြီးနေပါသေးတယ်လို့အိမ်ချမ်းမြေလုပ်ငန်းပိုင်ရှင်လုပ်ငန်းရှင်အတိုင်းဝန်ကပြောနေပါတယ်ဒါပေမဲ့လည်းအင်ချမ်းမြေဈေးအေးနေချိန်မှာတကယ်နေမဲ့သူတွေအတွက်ဝယ်ယူဖို့တန်တဲ့ခြေနေလားရင်းနှီးမြှုပ်နှံသူတွေအတွက်ချိန်ကောင်းလားဆိုတာကိုမြန်မာ Developer Association ရဲ့တွင်ရမှုဥဇော်ရဲဝင်းနဲ့ဆွေးနွေးထားတာကိုအခုတစ်ပတ်စီးပွားရေးစီစဉ်မှာကြားပါလိမ့်မယ်မတ်သိန်တိုက်ကတင်ပြပါလိမ့်မယ်
ကျွန်တော်ဒီမှာဆိုရင်ဒီမှာ developer association ကဒီလိုပါတယ်ပါဆိုလို့ရှိရင်တိတ်မရပါဝန်ကျင်ရနေပြီးတော့ကျွန်တော်တို့ဟိုတိတ်ထောင်အောက်မှာအဆက်အဆက်ရှိပါတယ်။ပုံမှန်ဟိုအကြီးလောကတူတွေအတွက်ပေါ့နော်ရှိပါတယ်ခင်ဗျ
။ဒီဘန်းနေဘက်ကရောငွေချိမဲ့သူတွေဘယ်လိုလူမျိုးတွေကိုချိပါတယ်လဲ။လူတိုင်းတော့ရမယ်မထင်ဘူးနော်
။အညာဝယ်ရမယ်ဆိုရင်အကူကကုနာသတ်မှတ်ထားတဲ့ developer ဟိုရောင်းဝယ်မဲ့ပုံစံတောင်းပေးမဲ့ဟိုပုံစံတစ်ခုကိုဝယ်သွားပြီဆိုရင်အဲ့ဒီပုံစံထဲမှာကိုယ်တို့ပေးပြီဆိုတာနဲ့ဒီအဟိုချင်းကိုချောက်လာပြီးတင်ရပါတယ်အဲ့ဒီမှာသတ်မှတ်ထားတဲ့အရင်ချင်းကိုခေါ်တယ်ကွနာအဲဝင်ငွေပေါ့နော်ဒီသားစုဝင်ငွေကိုယ့်ရဲ့ဝင်ငွေချင်းကြလောအဲ့ဒါဒီဟိုတော့ပေးရတယ်အဲ့ဒီကမျိုးဒီအဲပြီးဆိုလို့ရှိရင်တို့အဲ့ဒီမှာဘိုင်းရဲ့သတ်မှတ်ထားတဲ့ပုံစံတွေကဟိုတိတ်တော့မအများကြီးမဟုတ်ပေမဲ့တိတ်တော့အနည်းလည်းမဟုတ်ပါဘူးချေးယူမဲ့ပြန်ဆက်မဲ့ပမာဏနဲ့ကိုယ့်ရဲ့ဝင်ငွေပမာဏကအဲ့ဒီတိုက်ညီမှုရှိတယ်ဆိုလို့ရှိရင်ဘိုင်းရဲ့ချင်းကိုဒီဒီကရရှိကြပါလေ
ဘန်တိုးနှုံရောက်တော့ရောဥစော်ရဲဝင်ဘလို့နေပါလဲ
ဘန်တိုးနှုံကတော့ကျွန်တော်ညမပြီမှာတော့ဥစားပြောသလိုဟိုချီးယူဘန်ကချီးယူတဲ့ဒီမှာတ냐ကဟိုအလဲဆုံး73ကျန်ရဲ့ဖြစ်နေတာပေါ့နော်သူကအတူတူကတော့အများဆုံး73ကျန်ယူရမယ်ဆိုပေမဲ့ဟိုဘန်ဝင်ဆောင်မှုနှုံတွေကရှိသေးတော့ကျွန်တော်73ကျန်ကိုတစ်ခါတလေ74ကျန်15ကျန်လောက်ဖြစ်သွားတာလည်းရှိပါလေအဲ့တော့ဘန်ကနေပြီးတော့ဟုံးလုံးတွေချီးတဲ့နေရာမှာဟိုဘုံလုံးအတွက်ကိုတီးကြပေါ့နော်900ခန်းလုံး6ခန်းဘုံလုံးဆိုတာခိုင်မာတဲ့အတွက်မို့900ခန်းလုံး6ခန်းလုံးဆိုတဲ့အချက်မရောက်သေးပါဘူးအဲဘန်ကနေပြီးတော့ကြီးဝါးရေးလုပ်ငန်းအတွက်ပဲချီးချီးဘလိုပဲချီးချီးခသုံးချက်လုံးတော့ကျွန်တော်တို့ကပေးရတယ်ဝန်ဆောင်မှုတွေပဲနဲ့ထားလိုက်ရင်တော့3ချက်5ချက်တော့ဖြစ်သွားကြတာတော့များပါတယ်ခင်ဗျအဲ့တော့ဘန်တိုးတော့ကတော့ကျွန်တော်တို့ဒီမှာဘာကြီးမှာတော့များသေးတယ်လို့ပြောလို့ရပါတယ်ဆိုတော့တစ်ချီနဲ့ရုပ်ဖြီးပြီးတော့ချီးမယ်ဆိုရင်ဘန်တိုးလုံးကိုဆက်မယ်ဆိုတော့အခုဆိုလို့ရှိရင်တော့အဲ့ဒီမှာကလူတွေတက်တော့နည်းနည်းဝလို့ဝို့ရှိပါတယ်အဲဒါကအဲ့ဒီပုံမှာမြည်ပြီးတော့မှအချို့ရေတုံးတွေကအရှိဆက်တဲ့အခါမှာဒီတော့အဲ့ဒီဘူလာတံမိုးကြီးရာဆိုလို့ရှိရင်ဟိုတစ်ဆခွဲလောက်ဖြစ်သွားတာပေါ့နော်ဟိုနှစ်ဆလောက်ဖြစ်သွားတာနှစ်ဆနီးပါးလောက်ဖြစ်သွားတာဒီလေသူကတချို့ဝယ်ယူသူတွေကလည်းဘန်တိုးနဲ့အဲဘန်အနေချင်းနေနဲ့မချင်းကျင်ကြတာလည်းရှိပါတယ်အဲ့လိုကြောင့်လည်းပဲတချို့ဟာတွေကအယောင်းဝယ်ကျွန်တော်တို့ဟိုနှေးနေရလည်းရှိပါတယ်ခင်ဗျ
ဒီအိမ်ဝယ်မဲ့သူတွေကဒီအိမ်ဖိုးကိုအရေးကြပေးရသလားဒါမှမဟုတ်တစ်ခါတည်းပဲပေးရသလားရှင
်အဲကျွန်တော်တို့ပေးတဲ့နေရာမှာကျွန်တော်အရေးကြပေးရပါတယ်တစ်ခါတည်းဟိုလက်ပေးမဲ့ပေါ့နော်ဟိုတော့ဟိုပေးပြမလိုပါဘူးအခက်အခဲရှိပါတယ်ဟိုတော့ပေးမဲ့အပြည့်ပေးနိုင်တဲ့လူကလည်းပေးလို့ရတယ်လို့အဲတချို့ကျတော့ဟိုပထမအဆုပ်ပေါ့နော်300ရာခိုင်နှုန်းပေးရတာလည်းရှိတယ်လို့အခုဆိုလို့ရှိရင်ကျွန်တော်တချို့လေးနဲ့ပန်နေရလေပဲတချို့ပန်နေရဒီကပို့ပြီးဟုံးလုံးအစ်စ်တွေကိုထပ်မံတွှေ့ချထားတဲ့အတွက်အဲ့ဒါတော့ပထမဦးဆုံးပေးရမယ့်30ရာခိုင်နှုန်းတော့မှ15လခွဲပေးပြီးတော့မှဟိုပေးရမယ့်အခြေအနေလေးဒီပါလာပါတယ်ခင်ဗ
ျဒီကြိုးပွိုင်းဆိုတဲ့ဟိုအိမ်မော်မှာတက်မနေရသေးဘဲနဲ့ပေးရတာလားဒါမှမဟုတ်ရင်အိမ်မော်မှာနေပြီးတော့မှတခါတည်းတိုက်ခန်းရပြီးတော့မှအဲ့လိုပေးရတာလားရှင
်အဲ့အဲ့ဒီမှာလည်းပဲဟိုအပိုင်းရှိပါတယ်တပိုင်းကတော့ခုနကဟို80ရာခိုင်နှုန်းစောက်ပြီးစောက်နေတဲ့ project က80ရာခိုင်နှုန်းနဲ့အထက်ပြီးတဲ့တချို့ project တွေဆိုလို့ရှိရင်ခုနပြောတဲ့30ရာခိုင်နှုန်းဖတ်30ရာခိုင်နှုန်းကိုဆက်ချင်းပေးကြမလို့ပဲ15လောက်ခွဲပေး15လပြည့်ရဲ့အခါမှာကျန်တဲ့80ရာခိုင်နှုန်းကိုဘန်ကနေခုံးလုံးချောက်ပြီးတော့မှဟိုဆက်ပြီးတော့မှ15နှစ်တန်းနဲ့20တန်းနဲ့လို့ပေးသွားတဲ့အစီအစဉ်တွေလည်းပါလာပါတယ်ခင်ဗျဟု
တ်ကဲ့ပါ
တချို့ကြတော့လည်းပဲအဲတချို့ကြတော့လည်းပဲကျွန်တော်တို့ဒီအင်ဂျင်နီယာကတော့ပြီးသေးဘူးဆိုလို့ရှိရင်ကျွန်တော်တို့အခုမှအဲဖောင်ဒေးရှင်းပြီးပြီအဲဒီနှစ်မှာဒီဖောင်ဒေးရှင်းပြီးပြီဆိုလို့ရှိရင်အဲနှစ်နှစ်တည်းပြီးမယ်တစ်နှစ်ခွဲတည်းပြီးမယ် အဲ့အမေချင်းအပေချင်းအဲ့တကူအခုချိန်မှာဈေးကွက်ဆက်ဖွင့်နေဈေးနှုန်းကဘယ်လောက်ပေါ့နော်အဲ့ပထမ30ရာခိုင်နှုန်းကိုပြန်လာပေးပါအဲ့ဒါတပြည့်အဲ့လိုမျိုးစပြီးတော့မှဟိုပေးရတာဖြစ်ပါတယ်အဲ့ဒီအပြင်ဟိုလောဝအုပ်တုံးတက်နေခွင့်ရှိပြီ BCC ပေါ့နော်နေထိုင်ခွင့်ရပြီဆိုတဲ့တိုက်တွေလည်းရှိပါတယ်အဲ့ဒါမျိုးလည်းပဲပါပါတယ်သူအမျိုးမျိုးအစအစပေါ့နော်အဲ့လိုတော့ရှိပါတယ်ခင်ဗျာ
အဲ့တော့80ရာခိုင်နှုန်းလောက်ပြီးထားပြီဆိုတော့ဒီအိမ်နေရောက်တော့ဟိုဘယ်အချိန်လောက်ဆက်မှာပါလဲရှင်တက်နေနိုင်ဖို့
အဲ့ခုနကတည်းကလည်းပြီးလာတဲ့ဟာမျိုးဆိုလို့ရှိရင်ကျွန်တော်တို့နောက်ထပ်အများဆုံးဆောင်းရလို့ရှိရင်6လပေါ့နော်ကျွန်တော်တို့ဒီက6လအဲ7လအဲ့လောက်တော့ကြာပြင်ဆောင်းရတာရှိပါတယ်အဲ့ဒီမှာနေထိုင်မှုပတ်မှုပတ်မိတဲ့တင်တာနည်းနည်းလေးအဲဟိုကကြာလို့ရှိရင်တော့ဟိုတစ်နှစ်လောက်ဆောင်းရတာရှိပါတယ
်နောက်တစ်ခုကအခုအခြေအနေပေါ့နော်အခုအခြေအနေကဟိုအိယာဈေးခွက်ကဟိုနည်းနည်းအေးနေတဲ့အနေအထားဆိုတော့ရင်းနှီးမြှုပ်နှံမဲ့သူတွေအတွက်အချိန်ကောင်းလားတကယ်နေမဲ့သူတွေအတွက်အချိန်ကောင်းလားအခုအိမ်ရာဈေးကွက်အနေထားအရာဟိုတကယ်နေမဲ့သူတွေအတွက်ရောတကယ်တန့်နေပြီလားဘယ်လိုမြင်ပါလဲရှင်ဦးစောရုံ
ဟုတ်ကဲ့အခုအချိန်နေရတော့ကျွန်တော်တို့အမြင်ကတော့ကျွန်တော်တို့ဒီမြန်မာ developer association ရာလည်းအဲ့ဒါကြောင့်မလို့အာယုံဆက်ဆက်ပြီးတော့မှဒီဟိုအိမ်ရာရောင်းပြဝဲတွေကိုအတင်းရနေပြီးတော့ပဲဟိုကမကထပြပြီးတော့မှအခုချိန်တတိယအချိန်ရောက်နောက်လည်းသူကချင်းဒီမှာချင်းကြီးကျွန်တော်တို့ဟိုလုတ်သွားဖို့အခြေအနေဆွဲထားပါတယ်အဓိကတော့အခုဆိုလို့ရှိရင်ကျွန်တော်တို့ value duty အတွက်လည်းရွေးချယ်ကြရည်ဒီနေထိုင်သူအတွက်ရွေးချယ်ကြရည်လည်းများလာပြီးတော့မှတန်ဖိုးတွေရာလည်းပဲဟိုအရင်လိုမျိုးတန်ဖိုးကြီးတွေမဟုတ်တော့ပဲねတန်ဖိုးတင့်လာတယ်တန်ဖိုးတင့်နေတန်ဖိုးမြတ်တာဆက်ပြီးတော့သူဝင်နိုင်တဲ့ level ရွေးချယ်လည်းရှိလာတယ်လို့အဲ့မဲ့တန်းနေရတဲ့အရင်မျိုးပေါ်ပေါက်လာတဲ့အတွက်ဒီဟုတ်တော့ဒီတင်တော်တဲ့အခြေအနေတော့ရှိလာပါတယ်အကရင်းနှီးမြှုပ်နှံသူတွေအနေနဲ့ရတယ်ပဲ။ကျွန်တော်တို့ဒီတစ်ခါကဝေကြီးကြီးကွဲ့အဲတစ်ခါကဒီ financial sector ဘက်မှာကြည့်ရင်ကမ္ဘာပြည်အနေနဲ့အပြီးကြတဲ့တစ်နှစ်တည်းအတွင်းမှာဆိုလို့ရှိရင်ကမ္ဘာငွေကြီးရလဲတယ်အနည်းငယ်ကျဆင်းသွားတယ်ဒေါ်လာကြီးတက်လာတယ်တချို့သောပုံပြင်ရှိတယ်ဆက်သွားတယ်ကြီး။ဒါတော့လည်းအင်ချမ်းကြီးကြီးကွဲ့ကဆက်မသွားတဲ့အဖြစ်ကျလာတယ်။ကျအခုလို့ရှိရင်တော်တော်လေးကျဆင်းလာတဲ့အနေအထားကိုရောက်လာတယ်ပေါ့နော်။အကနည်းနည်းလေးဒေါ်လာကြီးတွေတက်သွားတဲ့အတွက်ကြောင့်ဆော့လေးတွေစီးတော့တက်သွားတယ်ကြီး။ဟုတ်တယ်လေဒီအချက်ကြီးရုပ်ကတော့ဆက်ကြတယ်။အဲ့ဒါမို့ရင်းနှီးမြှုပ်နှံသူတွေနဲ့အခုချိန်မှာဝယ်ယူလို့အကောင်ဆုံးရင်းနှီးမြှုပ်နှံလို့အကောင်ဆုံးဒီအချက်ကြီးရောက်ရှိလာတာကိုတွေ့ရှိရပါတယ်။အထူးသဖြင့်ကျွန်တော်တို့အဓိကရန်ကုန်မြို့ရဲ့အဓိက main နေရာတွေဖြစ်တဲ့ဟိုရင်းနှီးကောင်းတဲ့နေရာတွေနောက်တစ်ခါပြန်မရနိုင်တဲ့တကယ်အဓိက main prime area တွေမှာရှိတဲ့ရင်းနှီးနေရာဆိုလို့ရှိရင်အခုချိန်မှာရင်းနှီးမြှုပ်နှံသူတွေကဆိုလို့ရှိရင်ပြန်လေလှုပ်ရှားတက်ဝင်လာပြီးတော့မှပြန်လေရင်းနှီးထုတ်လန်လာတဲ့အခြေအနေလည်းပဲတွေ့ရှိရပါတယ်ခင်ဗျာ
ပတ်စင်စီဘွေကနာကိုမတ်တင်ကြီးထိုက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်အခုတော့ပတ်စင်ကနာနောက်တစ်ခုဖြစ်တဲ့သုတဆုံလင်အမေရိကန်တခွင်လက်ရောက်ပါပြီကိုအောင်အောင်ကတင်ပြပါလိမ့်မယ်ခင်ဗျာ
အမေရိကန်တပိုင်းမှာအပြောင်းလဲတွေဖြစ်စေခဲ့တဲ့အာဖရိကန်အမေရိကန်တွေကိုဂုဏ်ပြုပြီးအာဖရိကန်အမေရိကန်တွေလအဖြစ်သတ်မှတ်ပြီးတော့နှစ်စဉ်အောက်မြင့်ပွဲအထိမ်းအမှတ်ပွဲတွေကျင်းပကြပါတယ်။1986ခုနှစ်ကစလို့အမေရိကန်သမ္မတအစဉ်အဆက်ကအာဖရိကန်အမေရိကန်လရဲ့လို့သတ်မှတ်ခဲ့ကြတာပါ
။ဟုတ်ပါပြီရှင်။ဒီတစ်ပတ်စီစဉ်ကိုတော့အာဖရိကန်အမေရိကန်ကျောင်းသားတွေရဲ့ဆန္ဒပြပွဲအကြောင်းနဲ့ဆက်လက်ကြအောင်လားကိုအောင်ရေ
။ကောင်းပါပြီမဲ့ဤတန်စင်ရေ။လွန်ခဲ့တဲ့58နှစ်1969ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာမြောက်ကယ်ရိုလိုင်းနားပြည်နယ် Greensboro ကလူမဲကျောင်းသားတွေဟာသူတို့ရဲ့ရပိုင်ခွင့်တွေအတွက်ဆန္ဒပြခဲ့ကြပါတယ်။အဲဒီကာလကလူပြူလူမဲခွဲခြားမှုတွေရှိနေတော့သူတို့ရဲ့ဆန္ဒပြပုံကလည်းအတော်ပညာပါပါတယ်ဝူဝိုးနဲ့ခရက်စ်ဆိုတဲ့ဈေးဆိုင်တွေကလူပြူတွေသာထိုင်လို့ရတဲ့ထမင်းစားခုံတွေမှာသူတို့တွေကဝင်ထိုင်ခဲ့တာပါအဲဒီတော့ဆိုင်မန်ရှင်တွေကသူတို့ကိုဈေးရောက်မပေးနိုင်ဘူးဆိုပြီးတော့ညှင်းဆုပ်ခဲ့တဲ့အပြင်ထိုင်နေတဲ့နေရာတွေကနေဖယ်ပေးဖို့လည်းမောင်းထုတ်ခဲ့ပါတယ
်ဒါပေမဲ့လူမဲကျောင်းသားတွေကဆက်ထိုင်နေတဲ့အတွက်လူလူကြားမငြိမ်မသက်ဖြစ်စေမှုတားမြစ်နေရာတွေကိုကျူးကျော်ဝင်ရောက်မှုနဲ့ရဲတွေကကျောင်းသားတွေကိုဖမ်းဆီးခဲ့ကြပါတယ
်အဲ့ဒီလိုအနူနီးနဲ့ဆန္ဒပြတာဒါပထမဆုံးမဟုတ်ပေမဲ့ Greensboro ကဆန္ဒပြပွဲနောက်ပိုင်းမှာတော့လူမဲတွေဝင်ရောက်ခွင့်တားမြစ်ထားတဲ့နေရာတွေကိုအာဏာဖီဆန်းပြီးဝင်ရောက်တာမျိုးအမေရိကန်ပြည်အောင်စုတဝမ်းမှာပြန့်နှံ့လာခဲ့ပါတယ
်ဆန္ဒပြသူတွေကိုဖမ်းဆီးခေါ်ဆောင်သွားရလမ်းတွေမှာလဲ We shall overcome ကျွန်တော်တို့ဟာအခက်အခဲတွေကိုရင်ဆိုင်နိုင်လိမ့်မယ်ဆိုတဲ့အယက်သားအခွင့်အရေးလှုံ့ဆော်မှုတချင်းကိုလည်းသိဆိုနေခဲ့ကြပါတယ်
We shall overcome.
ြမငြိမ်မသက်ဖြစ်စေမှုကျူးကျော်ဝင်ရောက်မှုတွေကြောင့်ဖမ်းဆီးခံရတဲ့လူပြူလူမဲကောလိပ်ကျောင်းသားတွေအယက်သားအခွင့်အရေးလှရှားသူတွေဟာသူတို့ပေါ်ချမှတ်တဲ့ဒဏ်ချင်းဝင်မပေးဘဲထောင်ဒဏ်ကိုခံယူခဲ့တာကြောင့်တောင်ပိုင်းပြည်နယ်မြို့တွေကထောင်နေမှာလူပြည့်သွားခဲ့ပါတယ်အဲဒီနောက်1962ခုနှစ်စက်တင်ဘာလအတွင်းတောင်ပိုင်းပြည်နယ်ကမြို့ပေါင်း120ကျော်မှာအခုလိုအနုနီးနဲ့ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ
်ဖိနှိပ်သူတွေအောက်မှာအခွင့်အရေးဆိုတာတိုက်ယူမှရတယ်လို့ဆိုကြတာမျိုးဖြစ်မလားမသိဘူးရှင်အဲ့ဒီနောက်မှာတော့စားတောက်ဆိုင်တော်တော်များများမှာအသားအရောင်ခွဲခြားမှုကိုဖျက်သိမ်းခဲ့ရပါတယ်။အမေရိကန်လွှတ်တော်ကလည်းဟိုတယ်နဲ့စားတောက်ဆိုင်တွေမှာအသားအရောင်ခွဲခြားပြီးတော့ဝန်ဆောင်မှုပေးတာကိုတားမြစ်တဲ့ဥပဒေပါဝင်တဲ့1964ခုနှစ်အယက်သားအခွင့်အရေးဆိုင်ရာဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်ရှင
်။ကဲဒီတစ်ခါတော့မေပေနီစနစ်အကြောင်းကိုပြောပြအောင်လာမယ့်ဤတန်စီအမေရိကန်ပြည်ထောင်စုမှာလျှို့ဝှက်မေပေနီစနစ်ကိုဘယ်တော့နဲ့ဟာစတင်ခဲ့တယ်လို့ထင်လဲဗျ
။နှစ်ပေါင်းရာနဲ့ချီပြီးရှိပြီလို့ထင်တာပဲကိုအောင်ရေ။
ဟုတ်ပါတယ်1888ခုနှစ်ဖေဖော်ဝါရီလ2ရက်နေ့ကန်တက်ကီပြည်နယ်လူဝီဗေးမြို့မှာကျင်းပတဲ့ရွေးကောက်ပွဲမှာစားပြီးဒီလျှို့ဝှက်မဲပေးနီစနစ်ကိုကျင်းသုံးခဲ့တာပါဟိုရုံးကအများရှိမှမဲပေးရတာကြောင့်စန့်ကျင်ဘက်တွေကရန်ပြူတာကိုခံရနိုင်တဲ့အခြေအနေမျိုးတွေလည်းရှိခဲ့တာကြောင့်နီးစနစ်ပြောင်းလဲကျင်းသုံးခဲ့ပါတယ်တားပိုက်ကောင်းတွေပေါ်တဲ့ဩစတြေးလျနိုင်ငံမှာလျှို့ဝှက်မဲပေးနီကိုစတင်ကျင်းသုံးတာကြောင့်ဒီလူဝီဗေးကစတင်ခဲ့တဲ့မဲပေးနီစနစ်ကိုသားပိုက်ကောင်မဲပေးနီစနစ်လို့လည်းခေါ်ကြပါရယ
်အခုလိုကိုကြိုက်နှစ်သက်ရာလူကိုလွတ်လွတ်လပ်လပ်မဲပေးနိုင်တာကြောင့် Louisville ကရွေးကောက်ပွဲကာလတွေမှာလူတူခါတက်တက်ကြွကြွနဲ့ပါဝင်လာကြပြီးတော့ဟိုတုန်းကထက်ဆိုင်အဲ့ဒီ1888ခုနှစ်ကကျင်းပတဲ့ရွေးကောက်ပွဲမှာမဲပေးသူတွေပုံများလာခဲ့ပါရယ်ဒီနောက်မှာတော့အမေရိကန်နိုင်ငံတဝန်းကပြည်နယ်တွေမြို့တွေကိုဒီလျှို့ဝှက်မဲပေးနီစနစ်တဟုန်ထိုးပြန့်နှံ့သွားခဲ့ပါရယ်တောင်ကယ်ရိုလိုင်းနားပြည်နယ်ကတော့ဒီမဲပေးနီစနစ်ကို1950မှာအတည်ပြုသတ်မှတ်ခဲ့တဲ့နောက်ဆုံးပြည်နယ်ဖြစ်ပါတယ်ရှင
်။ကဲဒီတစ်ခါတော့အမေရိကန်သမိုင်းမှာအမဲဆက်ဆွန့်ထင်းစရာကိစ္စတစ်ခုကိုဆောင်ရွက်ခဲ့တဲ့လွှတ်တော်အမတ်တယောက်အကြောင်းကိုပြောပြချင်ပါတယ်ဗျာ
။ဘသူပါလိုက်ကိုအောင်ရေ
။လွန်ခဲ့တဲ့65နှစ် 1950 ဖေဖော်ဝါရီ9ရက်နေ့မှာဝစ်စကွန်ဆင်ပြည်နယ်အထက်လွှတ်တော်အမတ်ဂျိုးဆပ်မက်ကာသီဟာဝက်စ်ဗာဂျီးနီးယားပြည်နယ်ဝီလင်းက Republican Women's Club မှာမင်းကွန်းပြောကြားခဲ့ပါတယ်။အဲ့လိုပြောကြမှုအတွင်းအမေရိကန်နိုင်ငံသားကြီးဌာနကကွန်မြူနစ်205ရောက်ရဲ့စင်သူ့မှာရှိတယ်ဆိုပြီးတော့ထုတ်ဖော်ကြေညာလိုက်ပါတယ
်ဒါဟာအဲ့ဒီခေတ်ကာလတခြား Republican လွှတ်တော်အမတ်တွေလိုပဲကွန်မြူနစ်ဝါဒအပေါ်ကြောက်ရွံ့မှုကိုအသုံးချပြီးတော့ Democrat သမ္မတ Harry Truman ကိုအခက်အခဲတွေဖြစ်အောင်လုပ်ခဲ့တာပါတဲ့အဲ့ဒီချိန်ကသူ့လှုပ်ဖော်ကိုင်မဲ့တွေကလည်းတခြား Conservative အမတ်တွေထက် Senator McCarthy ဟာပိုပြီးတော့အန္တရာယ်ကြီးတဲ့လူဖြစ်သတ်မှတ်ကြပါတယ်
အခုလိုသူ့ရဲ့ဆွဆဲချက်တွေမှန်ကန်သလားဆိုတာကိုဂရုမစိုက်ပဲပြောဆိုတဲ့အပြင်ဒီလိုဆွဆဲချက်တွေကြောင့်လူများပြားဘဝပြတ်သွားနိုင်တယ်လို့သူ့ရဲ့စန့်ကျင်ဘက်တွေကကန့်ကွက်ပြောဆိုသွားတယ်။ဒါပြင်သူဟာကွန်မြူနစ်ဝါဒပေါ်ဆိုရင်ဒါထက်သတင်းမီဒီယာတွေမှာနာမည်ကြီးဖို့လုပ်နေတယ်ဆိုပြီးတော့လည်းပြောဆိုကြပါတယ်
။အဲ့နောက်ပိုင်းတော့စိတ်မကောင်းစရာကိစ္စတွေလည်းဇက်တိုက်ဖြစ်ခဲ့တယ်လို့ပြောရမှာပါရှင့်။မကာတီဝါဒကြောင့်အစိုးရအဖွဲ့အတွင်းမှသာမကပညာရေးအမှုပညာနဲ့တခြားဌာနတွေမှာလုတ်ကင်ကြတဲ့အပြစ်မဲ့တဲ့သူအများအပြားအလောက်ကနေရင်နာခံရပါတယ်။ဒါပြင်လူတချို့ကိုကိုကိုလည်းတေချောင်းကြံစီမှုနဲ့ပတ်သက်ပြီးတော့လည်းမကာတီအပေါ်ဝေဖန်ပြစ်တင်ခဲ့ကြပါတယ
်။ကဲအခုတစ်ပတ်အစီအစဉ်မှာနောက်ဆုံးတင်ဆက်ပေးချင်တာကတော့ BTS အကြောင်းဖြစ်ပါတယ်ဗျာ။ Britain နိုင်ငံက Rock and Roll တေဂီတာအဖွဲ့ဖြစ်တဲ့ The BTS ဟာ1964ခုနှစ်ဖေဖော်ဝါရီ9ရက်နေ့မှာအမေရိကန်ပြည်ထောင်စုမှာပထမဆုံးအကြိမ်ဖျော်ဖြေမှုရရှိလာခဲ့ပါတယ
်။နယူးယောက်မြို့ကကနေဒီလေဆိပ်မှာ Beatles အဖွဲ့ကိုစိတ်လှုပ်ရှားစွာအားပေးနေသူငယ်ရွယ်တဲ့ဆယ်ကျော်သက်အမျိုးသမီးငယ်အများစုပါဝင်တဲ့ပရိသတ်3,000လောက်ကိုထိန်းဖို့လွန်ကျွေးအင်အားရာနဲ့ချီပြီးချထားခဲ့ရပါတယ်။အဖွဲ့ဝင် John Lennon, Paul McCartney, George Harrison နဲ့ Ringo Starr တို့ကိုနယူးယောက်မြို့လေ Manhattan မှာရှိတဲ့ဟိုတယ်ကိုလွန်ကျွေးအဆောင်တော်တော်များများနဲ့ခေါ်ဆောင်လာခဲ့ရပါတယ်။I think you'll understand when I say that something. I wanna hold your hand. I wanna hold your hand. I wanna hold your hand. Oh, please say to me, you let me be your man. And please say to me, you let me hold.
BTS အဖွဲ့ရဲ့ I want to hold your hand တခြင်းဖြစ်ပါတယ်။ American ပြောင်းစုမှာလာရောက်ဖျော်ဖြေတဲ့ဒီဖွဲ့ရဲ့ခီးစဉ်တွင် New York, Washington DC, Miami Beach, Florida မှာဖျော်ဖြေခဲ့တယ်ဆိုတာတင်ပြရင်အခုတစ်ပတ်အစီအစဉ်ကိုဒီမှာပဲရန်နာပြရစီခင်ဗျာ
2000年アメリカン特訓シーズンをこうオン転載してたわ。アメリカン平壌州のフェブラリーラブルセッセッてれそうだ。じゃけたらしてばれ。
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ပြည်မြန်မာပိုင်းက2019ခုနှစ်ဖေဖော်ဝါရီလ5ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်နေပါတယ်ခင်ဗျာအခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုတော့ခင်မျိုးသက်ကကြီးညာပါလိမ့်မယ
်ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုဟာဥရုဂွေးမှာရှိတဲ့ဘန်ဒဲကိုအမေရိကန်ဒေါ်လာ 1.2 ဘီလီယံလွှဲပြောင်းပေးဖို့အတွက်ကြိုးစားနေတယ်လို့အတိုက်ခံခေါင်းဆောင်ဖြစ်တဲ့သူကိုယ်သူယာယီသမ္မတအဖြစ်ကြေညာထားတဲ့ဟွမ်ကွာယီရိုကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဥရောပနိုင်ငံတရားစင်ကျော်ကသူ့ကိုဗင်နီဇွဲလားနိုင်ငံရဲ့ခေါင်းဆောင်ဖြစ်တဲ့တေဝင်အသိမှတ်ပြုခဲ့ပြီးတဲ့နောက်မှာနိုင်ငံကိုရုတ်တံမင်ကွန်းပြောကြားရမှာဟွမ်ကွာယီရိုကမာဒူရိုဟာနိုင်ငံတော်ဖွံ့ဖြိုးရေးဘဏ်ဘန်ဒစ်ကငွေတွေကိုဥရုဂွေးကဘဏ်တစ်ခုကိုလွှဲပြောင်းပေးနေတယ်လို့အထောက်ထားတစုံတရာမပြဘဲနဲ့ပြောကြားလိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ဒုတိယအကြိမ်မြောက်နိုင်ငံတော်အခြေပြမင်ကွန်းကိုအင်္ဂါည9နာရီမှာပြောကြားမှာဖြစ်ပါတယ်။American Auto တာမမကြခင်မှာပဲ Democrat Party ကအနိုင်ရလွှမ်းမိုးထားတယ်လို့လူနည်းစုနဲ့အမျိုးသမီးလွှတ်တော်အမတ်တွေလည်း Democrat တွေလွှမ်းမိုးထားတဲ့လွှတ်တော်တဲ့မှာစံချိန်တင်အောင်အရေးအတွက်များနေချိန်မှာအခုလိုပြောကြတာဖြစ်ပါတယ်။တကယ်တော့နိုင်ငံတော်အခြေပြမိန့်ခွန်းကိုပြီးခဲ့တဲ့ January 29ရက်နေ့ကပြောကြားမှာဖြစ်ပေမဲ့အဲ့ဒီတုန်းကအစိုးရရန်တရားတချို့ရပ်တန့်နေတာကြောင့်အောက်တော်ဥက္ကဋ္ဌ Nancy Pelosi ကအစိုးရရန်တရားအလုံးပြန်လည်လဲပတ်မှလွှတ်တော်မိန့်ခွန်းပြောကြားဖို့အတွက်သမ္မတကိုတားမြစ်ခဲ့တာပါ။ရခိုင်ပြည်နယ်ပဋိပက္ခဖြည့်ရှင်ရေးမှနိုင်ငံသားဖြည့်ရေးကိစ္စအပါအဝင်ကိုဖီအန်နန်ကော်မရှင်ရဲ့အကြံပြုချက်တွေကိုလက်တွေ့အကောင့်ထဲပေါ်ရေးမြန်မာကိုဖိအားပေးဖို့လိုတယ်လို့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံဟောင်းနိုင်ငံတွေကတိုက်တွန်းလိုက်ပါတယ်။ February 4ရက်တနင်္လာနေ့ကလုံခြုံရေးကောင်စီမှနှစ်နှစ်သက်တမ်းပြည့်လို့အဖွဲ့ဝင်ဖြစ်ကနေထွက်ခွာသွားတဲ့နိုင်ငံတွေကသူတို့ဆိုင်ရာခွဲတဲ့အတွေ့အကြုံနဲ့အခြေအနေဆွေးနွေးတင်ပြခဲ့မှာမြန်မာအရေးနဲ့ပတ်သက်ပြီးတော့အခုလိုထည့်သွင်းပြောကြားလိုက်တာလည်းဖြစ်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာ UNHCR ရဲ့အထူးတန်တမန်ဖြစ်တဲ့ Angelina Jolie ဟာဩဂုတ်လ2019ကစပြီးမြန်မာနိုင်ငံကနေအစုလိုက်ပြုံးလိုက်ဝင်ရောက်ခုလုံးတဲ့ Ranger ဒုက္ခသည်9သိန်းကျော်နေထိုင်ရာ Bangladesh ကိုဒီတစ်ပတ်မှာပဲတွားရောက်ခဲ့တာဖြစ်ပါတယ်။သမ္မတ Donald Trump ကယာယီပြည်တဲ့အရင်ဝန်ကြီးအဖြစ်နဲ့ဒေးဗစ်ထဲဘန်နက်နတ်ကိုခန့်ဖို့အတွက်အမည်စင်းတင်သွင်းလိုက်တယ်လို့တင်းလာနေမှာပဲပြောကြားလိုက်ပါတယ်
။နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုတော်ခင်မျိုးတက်ကြေညာခဲ့တာဖြစ်ပါတယ်။ကုမ္ပဏီပိုင်းစီစဉ်ထုတ်လို့ရမှုကတော့မက်အင်ဂျင်နီယာအတန်းပိုင်းဆိုင်ရာအင်ဂျင်နီယာကဒေးဗ်မက်နက်စ်ဖြစ်ပါတယ်။ VOA ကိုနိုင်ငံတကာကအခုလိုမျိုးနားဆင်ကြတဲ့အတွက်ကျေးဇူးများတင်ပါတယ်။ VOA ရဲ့ရုပ်မြင်သံကြားကိုချစ်ရှုကြတဲ့လူလေကျေးဇူးတင်ပါတယ်။ကျွန်တော်တို့ VOA ကို Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ။အခုကျွန်တော်ကြောက်အောင်လေမှာ
This program has come to you from the Voice of America, Washington.